in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ VOA American အတိုင်းရဲ့2023ခုနှစ်ဩဂုတ်လ10ရက်ကြာပတင်းနေ့မနက်ခင်း6နာရီခန့်နိုင်တဲ့အစီအစဉ်ကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနင်္ဂလာပါဒီကနေ့မနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။ကျမသင်္ကီထိုက်ပါ။နိုင်ဂျာကအနာသိန်းစစ်တပ်ကိုစန့်ကျင်တော်လှန်ပြီးဖြုတ်ချကန်သမရကိုပြန်လည်ခန့်အပ်မယ်လို့နိုင်ငံရေးသမားနဲ့တပုံကောင်းဆောင်ဟောက်တဦးကကြေညာလိုက်ပါတယ်။အမေရိကန်ကတော့ယူကရိန်းကိုနောက်ထပ်စစ်ဖက်ဆန်ရအကူအညီဒေါ်လာတန်းညာကျော်ဖို့ပြတ်ဖို့ရှိပါတယ်။အိန္ဒိယမဏီပူပြည်နယ်တွင်လူမျိုးရေးပဋိပက္ခဟာမြန်မာပြည်တွင်းရေးမငြိမ်သက်မှုကြောင့်လို့အိန္ဒိယပြည်ထရေးဝန်ကြီးကအပြစ်ဖို့ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပါမယ်ရှင်
။ကောင်းပါပြီရှင်။စကိုင်းတိုင်းကနေမြို့နယ်မှာလဲစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့တရင်ကိုဒီကနေ့ထုတ်လွှင့်သွားဖို့ရှိပါတယ်
။ဒီမနယ်လေးနဲ့ခါကျတော့အင်ဘတ်ပူတာဘက်ကနေအင်ဘတ်ဂျီဝါမြဖာယူကိုတက်လာတယ်ပေါ့နော်။အင်တက်လာတဲ့ခါကျတော့ဒီလိုလည်းနဲ့ကြည့်တ
ယ်။အပြေဆုံးကတော့မကြခင်ကြားရဖို့ရှိပါတယ်။ဒါအပြင်ကချင်ပြည်နယ်ဖားကန့်ဒေသစီးရဲအခြေအနေနဲ့အတူမြန်မာနိုင်ငံတွေကဆက်စစ်ရာဇဝတ်မှုတွေတိုးလာနေတယ်ဆိုတော့တဘောအိုက်တဘောအဲမြက်အစင်ခံစားတဲ့ပတ်သက်တဲ့သတင်းကိုလည်းကြားဖို့ရှိပါတယ်။တူရယာပိုင်းနိုင်ဝမှာတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့အယ်ဒီတာနဲ့ဆွေးနွေးခန်းကျမ်းမာရင်းနဲ့အားကစားကဏ္ဍကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တဲ့ရောက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့အတူတင်ပြပေးပါမယ်ရှင်
။အနောက်အာဖရိကနိုင်ငံနိုင်ဂျာမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကအာဏာသိမ်းခဲ့တဲ့စစ်တပ်ကိုဆန့်ကျင်ရေးအတွက်နိုင်ငံရေးသမားနဲ့သဘုံဟောင်းတဦးကလှုပ်ရှားမှုစတင်လိုက်ပြီးဒါဟာဆိုရင်စစ်တပ်အုပ်ချုပ်မှုကိုအဖွဲ့အစည်းဖွဲ့တော်လှန်မဲ့ပထမဆုံးသင်္ကေတဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကထုတ်တဲ့ကြေညာချက်မှာတော့ Raisa Ekbola ကသူ့အဖွဲ့ဖြစ်တဲ့သမရနိုင်ငံတော်အတွက်တော်လှန်ရေးကောင်စီ CRR ဟာဆိုရင်ဖြုတ်ချကန်သမရမိုဟာမက်ဘဇူးကိုပြန်လည်ခန့်ထားဖို့ရည်ရွယ်ကြောင်းပြောပါတယ်။သမရရဲ့အစောင့်တပ်ဖွဲ့ကဇူလိုင်လ26ရက်နေ့အာဏာရယူပြီးချိန်ကစလို့သမရမိုဟာမက်ဘဇူးကိုသမရအင်တော်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။ခီးသွွားလုပ်ငန်းဆိုင်ရာဝန်ကြီးအောင်ဖြစ်တဲ့ဘောလာဟာဆိုရင်နိုင်ဂျာမှာတာရစ်လူမျိုးစုသဘုံထမှုနှစ်ခုကိုဥဆောင်ခဲ့သူဖြစ်ပါတယ်။ပထမအကြိမ်က1990ပြည်လွန်နှစ်များအတွင်းကဖြစ်ပြီးဒုတိယအကြိမ်ကတော့2000ကနေ2009ခုနှစ်အတွင်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဖြုတ်ချကန်သမရဘဇူးနဲ့မိသားစုဟာဆိုရင်စားနေရိတ်ခပြက်လက်လာနေပြီးလျှက်စင်မီမရှိရေမရှိပဲနေထိုင်နေရတာသတင်းတစ်ပတ်ရှိပြီလို့သူ့ရဲ့ပါတီကဗုဒ္ဓဟူးနေ့မှာပြောပါတယ်။သမရနဲ့မိသားစုဟာဆိုရင်စမ်းနဲ့စီးသွပ်ဖို့အနေငယ်သာစားဖို့ကြံတော့တယ်လို့လည်းအကြံပေးတဦးက AP သတင်းအေဂျင်စီကိုပြောပါတယ်အနောက်အာဖရိကနိုင်ငံများစီးပွားရေးဆိုင်ရာအသိုက်အဝန်း ECOWAS ရဲ့ခေါင်းဆောင်တွေကတော့နိုင်ဂျီးရီးယားနိုင်ငံမြို့တော်အဘူဂျာဘာကြာသပတေးနေ့မှာထိပ်သီးတွေ့ဆုံပြီးနိုင်ဂျာအရေးပြဿနာကိုဆွေးနွေးကြဖို့ရှိပါတယ်ရှင
်ဘီလာရုစ်နိုင်ငံအပေါ်ပိတ်ဆို့အရေးယူမှုအသစ်တွေကိုအမေရိကန်ဘဏ္ဍာရေးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ခဲ့ပြီးဘီလာရုစ်အစိုးရကိုရန်မုံငွေထောက်ပံ့မှုအတွက်လူပုဂ္ဂိုလ်10ဦးနဲ့အဖွဲ့အစည်း9ခုကိုအရေးယူလိုက်ပါတယ်
The United States is today sanctioning 8 individuals and 5 entities that enable Lukashenko.
Alexandra Lukashenko ဦးဆောင်တဲ့ Belarus အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့ဖိနှိပ်မှုတွေ၊လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်နေတဲ့လူပုဂ္ဂိုလ်10ဦးနဲ့အဖွဲ့အစည်း9ခုကိုအမေရိကန်ကပိတ်ဆို့အရေးယူလိုက်ပြီး Belarus မှာ Democracy လူ့ဘောင်အဖွဲ့အစည်းကိုပြပြားစေတဲ့အစိုးရအရာရှိ100ဦးနဲ့ဆက်နေသူတွေအပေါ်ပြည်ဝင်ခွင့် Visa ကန့်သတ်ချက်တွေချမှတ်ဖို့နိုင်ငံခြားရေးဝန်ကြီးဌာနကအရေးယူဆောင်နေကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူ Matt Rumila ကပြောသွားတာပါဒီလှုပ်ဆောင်ချက်ကရက်ဖက်အဖွဲ့အစည်းတွေကို Belarus အစိုးရဆက်နေဖိနှိပ်ရမှာပါဝင်ပတ်သက်တဲ့အစုအဖွဲ့တွေရုရှားရဲ့တရားမျှတမှုမရှိတဲ့ယူကရိန်းကျူးကျော်စစ်မှာဘီလာရုစ်ပါဝင်ပတ်သက်နေမှုတွေအပြင်ဖိနှိပ်ချုပ်ချယ်တဲ့ဘီလာရုစ်ကောင်ဆောင်အလက်ဇန်ဒရာလူကာရှန်ကိုရဲ့ကြွယ်ဝချမ်းသာမှုကိုပြစ်မှတ်ထားတယ်လို့ဗဏ္ဍာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အရေးယူခံရတဲ့အထက်မှာနိုင်ငံပိုင်စီးပွားရေးလုပ်ငန်း၃ခုဒီလုပ်ငန်းတွေထက်ကလုပ်ငန်းခွဲတစ်ခုညွှန်ကြားရေးမှုအဆင့်ရှိသူအရာရှိတဦးအစိုးရဝန်ထမ်း၄ဦးပိတ်ဆို့အရေးယူမှုတွေကိုရှောင်လွှဲနိုင်ရေးကူညီဆောင်ရွက်ပေးနေသူ၃ဦးနဲ့ပိတ်ဆို့ထားတဲ့ပိုင်ဆိုင်မှုအဖြစ်သတ်မှတ်ထားတဲ့လေရင်ဒဇင်းတို့ကိုပြစ်မှတ်ထားအရေးယူခဲ့တယ်လို့ဆိုပါတယ်
။အမေရိကန်ကယူကရိန်းကိုနောက်ထပ်ဒေါ်လာတန်း100ကျော်စစ်ဖက်ဆန်ရအကူအညီထပ်မံပေးရမယ့်အကြောင်းအမေရိကန်အရာရှိနှစ်ဦးက VOA ကိုပြောပါတယ်။ဒီအကူအညီတဲမှာတော့ HIMARS ဒုံးကျည်စနစ်အတွက်ဒုံးကျည်တွေနဲ့ Patriot မြေပြင်ကနေဝေဟင်ဒုံးကျည်ကာကွယ်ရေးစနစ်အတွက်ကြီးတွေလည်းထပ်တိုးပေးအပ်တာလည်းပါဝင်မယ်လို့ခန့်မှန်းထားကြပါတယ်။ ဒီသတင်းပတ်နောက်ပိုင်းမှာထုတ်ပြန်မယ်လို့ခန့်မှန်းထားတဲ့အကူအညီပေးရေးအစီအစဉ်မထုတ်ပြန်ခင်မှာအမည်မဖော်တဲ့အစိုးရတာဝန်ရှိသူ2ဦးက VOA ကိုပြောကြားတာဖြစ်ပါတယ်။ဒီအကူအညီထဲမှာမိုင်းရှင်းလင်းရေးကိရိယာတွေနဲ့ TOW ဒုံးချီတွေနဲ့ပခုံးတန်းလောင်ချာ AT4 တွေလည်းပါဝင်မယ်လို့သူတို့ကပြောပါတယ်။အခုအကူအညီဟာဆိုရင်2022ခုနှစ်ဖေဖော်ဝါရီလအတွင်းရုရှားတို့ယူကရိန်းကိုစတင်ကျူးကျော်ပြီးနောက်ပိုင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနတူလောင်ယုံတွေကနေစစ်လက်နက်ပစ္စည်းတွေကိုသမရခွင့်ပြုမိနဲ့44ချိန်မြောက်ထုတ်ယူမှုဖြစ်လာမှာပါရှင်။
တရုတ်နိုင်ငံကအစင်းမြင့်နေပညာသုံးလုံးကတချို့မှာအမေရိကန်ကုမ္ပဏီတွေယင်းနှမြုံနန္တာကိုကန့်သက်လိုက်တဲ့သမရအမိန့်ပြန်နှံတရားကိုပို့ထုံးနေမှာအမေရိကန်သမရဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးလိုက်ပါတယ်။တရုတ်နဲ့စီးပွားလက်တွဲလှုပ်နေတာကိုလုံးဝဖြုတ်လိုက်တာမဟုတ်ပဲနိုင်ငံတော်လုံခြုံရေးအတွက်ပြင်မှတ်ထားတဲ့အရေးယူဆောင်ရွက်မှုတွေကိုလှုပ်ဆောင်ပြီးတရုတ်ပြည်သူသမရနိုင်ငံနဲ့ဆက်ဆံရေးမှာဖြစ်နိုင်ခြေအနေရတွေကင်းရှင်းရေးမူဝါဒကိုဆက်လက်လှုပ်ဆောင်နေတာဆိုပြီးအမေရိကန်အရာရှိတဦးကိုကိုးကားပြီးတော့ Reuters သတင်းမှာဖော်ပြပါတယ်။ကနတ်ချက်အသစ်တွေထဲမှာကွန်တမ်နီးပညာ၊ညာရီလူနီးပညာ၊အစင်းမြင့်စီမီကွန်တက်တာသပိုင်းလျက်ကူထုတ်လို့ရလို့နီးပညာအစင်းမြင့်ကဏ္ဍတွေမှာရှင်းနေမြုံနာမှုစတာတွေကိုထိန်းချုပ်မှဖြစ်ပေမဲ့လို့လက်တလောမှာရုံးကန်နေရတဲ့တရုတ်ရဲ့ထွေထွေစီးပွားရေးတစ်ခုလုံးအပေါ်မှာတော့ကန့်သတ်မှာမဟုတ်ပါဘူး။အမေရိကန်ကုမ္ပဏီတွေအနေနဲ့ကန့်သတ်ထားတဲ့ကဏ္ဍတွေမှာတချို့ရင်းနှီးမြုံနာမှုတွေကိုအစိုးရစီကအကြောင်းကြားဖို့လိုအပ်ပြီးတချို့ကိုတော့ရင်းနှီးမြုံနာမှုလုံးဝတားမြစ်ထားပါတယ်။ကန့်သတ်ချက်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီအမိန့်ကြောင့်ကမ္ဘာပထမနဲ့ဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံတွေဖြစ်တဲ့အမေရိကန်နဲ့တရုတ်ကြားမှာတင်းမာမှုတွေထပ်မံဖြစ်လာဖို့ရှိပါတယ်။တဟာနာနိုင်ငံတာဝန်ရှိသူတွေကြားသဘောထားကွဲပြားမှုတွေကိုအဖြေရှာနိုင်ဖို့ဆွေးနွေးပွဲတွေအများအပြားလုပ်ခဲ့ပြီးမှဒီအမိန့်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။
VOA American Fan မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6ရက်နေ့ကနေ9ရက်နေ့အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ57 kHz 5809နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့ခြားသာပြင်းနေမနေ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်မြန်မာနဲ့နေဆက်အိန္ဒိယအရှိမြောက်ပိုင်းမဏီပူပြည်နယ်တွင်မျိုးနွယ်စုပြည်ပခတွေဟာဆိုရင်မြန်မာနိုင်ငံတွင်မတည်ငြိမ်မှုတွေကြောင့်ဆိုပြီးအိန္ဒိယပြည်ထရေးဝန်ကြီးအမစ်ရှားကဗုဒ္ဓနေ့မှာအပြစ်တင်ပြောဆိုလိုက်ပြီးမဏီပူပြည်နယ်တွင်အငင်းပွားမှုတွေကိုဆွေးနွေးဖြေရှင်းကြဖို့လဲနှစ်ဖက်လုံးကိုတိုက်တွန်းလိုက်ပါတယ
်ဟာဂျာရိုကီစံခမ်းမီကူကီးစ
cookie မျိုးနယ်စုဝင်ထောင်းနဲ့ချေပေးမဏီပူတဲကိုရွှေ့ပြောင်းခဲ့ကြပြီးနောက်မှာသူတို့မိသားစုတွေပါဒီမှာအခြေချခဲ့ကြတာပါမဏီပူပြည်နယ်ရင်းကတစ်တော area တွေမှာစတင်အခြေချခဲ့ကြတာဖြစ်ပြီးဒါကြောင့်လဲမဏီပူရဲ့တခြားသောဒေသတွေကလူတွေချာမှာလူမျိုးစုအချို့အစပြောင်းလဲသွားမလားဆိုတာကိုတွေးတော်လာပြီးစိတ်ချလုံခြုံမှုမရှိဖြစ်လာစေတာလို့ဝန်ကြီးရှာကလွှတ်တော်မှာပြောဆိုတာဖြစ်ပါတယ်မနီပူပြည်နယ်အတွင်းမေလကဆလို့ဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းလူပေါင်း180တေဆုံးခဲ့ရပြီးလူပေါင်းရာချီထိခိုက်ဒဏ်ရာရသလိုလူပေါင်းတောင်းတဲ့ချီအိုးအိမ်ပဲဖြစ်ရပါတယ်မနီပူပြည်နယ်တွင်ပြည်ပခါဖြစ်နေကြတဲ့လူများစုကတဲ့လူမျိုးစုနဲ့ကူကီးတွေချာမှလည်းစပွဲဝိုင်းထိုင်တွေ့ဆုံဆွေးနွေးပြီးဖြည့်ရှင်းကြဖို့ဝန်ကြီးရှာကတိုက်တွန်းပါတယ်စီပွားရေးအကျိုးအမြတ်နောက်အစိုးရအလုပ်အကိုင်းနဲ့ပညာရေးခွဲထမ်းရပြီးတောင်ပေါ်မှာနေထိုင်ကြတဲ့ကူကီးလူမျိုးတွေနဲ့စီပင်ဖွံ့ဖြိုးတဲ့မြေပြန့်ဒေသအများပြားကိုထိန်းချုပ်ထားတဲ့ကတဲ့လူမျိုးတွေကြားမေလ3ရက်နေ့အဓိကယုံဖြစ်ပြီးမကြေမလည်ဖြစ်နေကြတာဖြစ်ပါတယ
်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမီဇိုရမ်ပြည်နယ်ထဲမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့မဏိပူရပြည်နယ်တွေကဒုက္ခသည်ကလေး8100ကျော်ကိုမီဇိုရမ်ပြည်နယ်အစိုးရအကြောင်းတွေမှာစီးရင်တင်လာကြောင်းပုဒ်ထူးနေကပြည်နယ်ပညာရေးဝန်ကြီးလက်ချန်ဒရာမာယထက်ကပြောကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါရယ်စီးရင်တင်ထားတဲ့ကျောင်းသား8119ဦးထဲမှာမြန်မာနိုင်ငံကကျောင်းသား6366ဦးပါဝင်ပြီးတော့ဘင်္ဂလားဒေ့ရှ်က250နဲ့လူမျိုးရေးအဓိကယုံတွေဖြစ်တဲ့မဏိပူရပြည်နယ်က1503ဦးပါဝင်ပါရယ်ပြည်နယ်အစိုးရကကျောင်းသားတွေကိုကျောင်းဝတ်ဆောင်ကျောင်းသုံးဆောင်နဲ့နေ့လယ်စာအခမဲ့ပေးနေလို့ပေးနေတယ်လို့လည်းဆိုပါတယ်2023ခုနှစ်စစ်အာဏာသိမ်းပြီးနောက်မှာမြန်မာနိုင်ငံကကလေးနဲ့အမျိုးသမီးတွေအပါအဝင်ဒုက္ခသည်3000ခွဲဝန်းကျင်လောက်မီဇိုရမ်ပြည်နယ်ထဲမှာထွက်ပြေးရောက်ရှိနေတာဖြစ်ပါတယ်
အရှိတောင်အရှဒေတာရင်းမှာဆက်ဆံရေးတိဆောက်ဖို့တရုတ်နိုင်ငံကကြိုးစားနေတာနဲ့အတူပဲဒီသတင်းပါအတွင်းစင်ကာပူမလေးရှားနဲ့ကမ္ဘောဒီးယားတို့ကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီသွားရောက်မှဖြစ်ကြောင်းတရုတ်အစိုးရကဗုဒ္ဓဟူးနေ့မှာပြောပါတယ် အရင်နိုင်ငံချိုင်းဝင်ကြီးချင်ကန်းကိုအကြောင်းပြချက်မထုတ်ပြန်မဲပြီးခဲ့တဲ့လကရာထူးကဖေရှားခဲ့ပြီးတဲ့နောက်နိုင်ငံချိုင်းဝင်ကြီးတာဝန်ပြန်လဲရရှိခဲ့တဲ့ဝန်ကြီးကကြာတာပရင်းနေကနေတင်းငွေတွေနဲ့အထိအရှိတောင်အရှသုံးနိုင်ငံကိုတွားရောက်မှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခီးစင်ကနေရှစ်တောင်အရှသုံးနိုင်ငံနဲ့မဟာဗျူဟာမြောက်ဆက်ဆံရေးပုံမူခိုင်မာအကောင်လာစေဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံသားရေးဌာနကလည်းပြောဆိုထားပါတယ်။တရုတ်ထံကယင်းနီမြုံနှံမှုအများအပြားလက်ခံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းရဲ့လက်ထက်မှာကမ္ဘောဒီးယားဟာဆိုရင်အရှိတောင်အရှဒေသတွင်တရုတ်ရဲ့အခိုင်အမာဆုံးမဟာမိတ်တနိုင်ငံဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်ရဲ့ငွေကြေးအရင်းနှီးစီးဝင်မှုနဲ့အတူပြဿနာတွေလည်းပါလာခဲ့တာပါ။ဒီထဲမှာဆိုရင်ကာစီနိုတွေနောက်နိုင်ငံခြားသားလုပ်သားတွေကိုခိုင်းစေတဲ့အွန်လိုင်းပေါ်ကလိမ်လည်တဲ့လုပ်ငန်းတွေလည်းပါဝင်ပါတယ်။အရှိတောင်အာရှနဲ့တရုတ်ရဲ့ဆက်ဆံရေးကတော့ရှုပ်ထွေးနေပါတယ်။အင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့မလေးရှားတို့ကတောင်တရုတ်ပင်လယ်ပြင်အတွင်းဒေသတချို့ကိုသူတို့ပိုင်ဆိုင်ကြောင်းအငင်းပွားနေပေမဲ့အဲ့ဒီဒေသအများစုကိုတရုတ်ကသူတို့ပိုင်အဖြစ်တစ်ဖက်သက်ကြီးညာထိန်းချုပ်နေတာကြောင့်ဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်သူတို့ဟာအင်္ဂါနေ့ကဒေါ်လာ 1.58 ဘီလီယံစံချိန်တင်အရာမှထိစုကြီးပေါက်သွားခဲ့ပါတယ်။အနိုင်ရကဏန်းတွေကတော့3.19933 နဲ့မေဂါဘောစုကြီးပေါက်ကဏန်းကတော့14ထွက်ခဲ့တာပါ။32ကြိမ်ဆက်တိုက်မီဂါဘောထိစုကြီးမထွက်ခဲ့ဘဲနဲ့ဩဂုလ10ရက်နေ့အင်္ဂါနေ့ကျမှဖလော်ရီဒါပြည်နယ်ကနေကန်နိုးရှင်ပေါ်လာတာဖြစ်ပြီးသူဟာခမန်းချေအမေရိကန်ဒေါ်လာ 1.58 ဘီလီယံစုကြီးကိုစုခူးခဲ့တာပါ။ဒါဟာ2018ခုနှစ်ကစုခူးခဲ့တဲ့အရင်ကမီဂါမီလီယံအမြင့်ဆုံးစုကြီးဒေါ်လာ 1.539 ဘီလီယံကိုကျော်ဖြတ်ပြီးတော့စံချိန်တစ်ဖြစ်လာပွဲရှိပါတယ်။ထိစုကြီးဟာအမေရိကန်ထိစုသမိုင်းမှာတတိယအကြီးဆုံးစုကြီးဖြစ်လာပွဲရှိတယ်လို့လည်း ABC သတင်းကဆိုပါတယ်။အမေရိကန်အစိုးရအချက်အလက်တွေအရဒီစုကြီးပေါက်နိုင်ခြေက303တန်းမှာတစ်ခုပဲရှိပြီးတော့ဒါဟာပေါက်နိုင်ခြေအလွန်အလွန်ခက်ခဲရှင်းတဲ့ရှာရှာပါပါကန်နုံးမှုတစ်ခုလည်းဖြစ်ပါတယ်။အနံမေမဖော်သေးတဲ့ကန်နုံးရှင်အနံရရှိသူဟာထိစုကြီးကနေဝင်ငွေပေးခွန်ပေးဆောင်ရမှာဖြစ်ပြီးတော့တလုံးတကယ်တဲ့ငွေထုတ်ခဲ့ရင်သူဟာငွေသားဒေါ်လာ983တန်းလောက်ကိုချက်ချင်းထုတ်ယူခွင့်ရမှာပါ။ဒါမှမဟုတ်လည်းနေပေါင်း30အတွင်းတစ်နှစ်ချင်းခွဲထုတ်ခဲ့ရင်တော့စုငွေအပြည့်ထုတ်ယူနိုင်မှာဖြစ်ပါတယ်။ကျာရာပနီနဲ့မနက်ခင်းထိတဲ့ရောက်တဲ့တွင်ကိုတော့မှတ်တင်ခင်ထိုင်တဲ့အသူတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ကျာရာပနီနဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့တင်ဆောင်မာတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာမနေ့ကဗုဒ္ဓဟူးနေ့စစ်တပ်ရဲ့အနေမြင့်ရှင်းလင်းမှုတွေအတွင်းကျေးရွာအများအပြားကဒေသခံတွေထွက်ပြေးတိမ်းရှောင်နေရပြီးတော့ကလိန်ငယ်သူအပါအဝင်ထိခိုက်ဒဏ်ရာသူတချို့လည်းရှင်နေပါတယ်ကနီမြို့နယ်မှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်ရေးတင်းမာနေတာပါခင်ဦးနဲ့ကနီမျိုးနယ်တွေကနောက်ဆုံးအခြေအနေတွေကိုတော့ကုရဲမုံကတင်ပြထားပါတယ
်။စကိုင်းတိုင်းခင်ဦးမျိုးနယ်ထဲမှာစစ်တပ်ကနေမြေရှင်းလင်းရေးလုပ်နေတာကြောင့်ကြေးရွာ900လောက်ကဒေသခံအများအပြားတန်းရှောင်နေကြရတာဖြစ်ပါတယ်။အောက်ဂုလ9ရက်မနက်ပိုင်းမှာပဲစစ်ကောင်စီတပ်ဖွဲ့တွေမယန်းအင်းကြေးရွာကိုပစ်ခတ်ဝင်ရောက်လာတဲ့အတွက်အသက်10နှစ်အရွယ်ကလေးအပါအဝင်အရက်သား4ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံတွေတန်းရှောင်နေရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကုညီနေသူတို့က VOA ကိုအခုလိုပြောပါတယ်။
မင်းကကြည့်တော့ပဲဆက်မှာဆိုရင်အဲရွှေဘူကိုပင်ရဲ့ဖုန်ကုန်းရဲ့အကိုပင်လေးကြီးရဲ့တဲ့ရဲ့နောက်ကြတော့ဖုန်ကုန်းကပြူရကပြူရရဲ့အလုံးပေါင်းအများ60လောက်ပါမယ်ဒီလိုကနေပြီးတော့မနေ့အစောကြီးကျွန်တော်တို့ကတန်းကိုဝင်နေပါတော့နော်အလုံးပေါင်း9ရွာပေါ့အဲလူကြီးကတော့ကျွန်တော်တို့အလုံးပေါင်း5000ကျော်ပါပေါ့နော်လက်ရောနွားရောဆိုင်ငယ်ရောထူတာကြီးရောထုံးရက်ရောဖြည်းစင်ရောပြေးကြရတာပါဒီမနယ်လေးနဲ့ခါကျတော့အင်ဒတ်ပူတာဘက်ကနေအင်ဒတ်ဂျီဝါနဲ့ဖိုင်ကိုတက်လာတယ်ပေါ့နော်အင်တက်လာတဲ့ခါကျတော့ဒီလိုလက်နဲ့ကြည့်တဲ့ရန်ထူတာပေါ့နော်ရန်ထူတော့ကျွန်တော်တို့မြန်ရင်ရွာတွေကိုကြာပြီးမြန်ရင်ရွာတွေကိုတုံးလုံးကြာပြီးမြန်ရင်ရွာကအသက်10နှစ်ရွယ်ကလေးလေးပါဝင်ပေါ့နော်အားလုံးပေါင်း4ဦးထိလိုက်တယ်ညာကြတယ်ပေါ့နော
်ခင်ဦးမြို့နယ်တဲကိုရွှေဘိုမြို့ကစစ်တပ်အပြင်ရေဦးမြို့မှာတက်ဆွဲထားတဲ့စစ်တပ်ကပါစစ်ကြောင်းနှစ်ကြောင်းတပြိုင်တည်းဝင်ရောက်ပြီးနေမြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုနေမြေရှင်းလင်းရေးလုပ်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရပြီးအခုအညီတွေလိုအပ်နေရလဲဖြစ်ပါတယ်။ဒါကခင်ဦးမြို့နယ်တဲကအခြေအနေပါ။စကိုင်းတိုင်းထဲမှာပဲကဏီမြို့နယ်မှာဆိုရင်လဲစစ်တပ်ဟာစစ်သည်မော်တွေအပါအဝင်ကုန်တင်သည်မော်73စီးနဲ့ချင်းသွင်းမြစ်ကနေစံတက်လာတာဖြစ်ပါတယ်။စစ်သည်မော်တွေစံတက်လာချင်းကဏီမြို့နယ်တဲကိုရောက်ရှိချိန်မှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပြီးစ ဆရေးသိမ်းမှန်နေရလဲဖြစ်ပါတယ်။တိုက်ပွဲနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ
်။ဆော်နေညနေ၃နာရီလောက်ကဆန်းလာတာဟာစေတူနားလေးမှာအိတ်တယ်။စေတူရဲ့နေပြီးတော့မနေရမနေခဲနေပေါ့နော်ဆန်းတက်လာတာကအိုင်နောင်နားလေးမှာအိုင်နောင်ရွှေသေးနားမှာအိတ်တယ်ဗျ။အခုဒီနေ့ပေါ့နော်အခုကနေကိုရောက်ရှိနေပေါ့ကနေကိုပြန်မှတ်တာပေါ့ဒီနေ့တော့လင်းနားအခုရောက်ရှိနေလို့မဟုတ်ဗျာ။
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိတဲ့အထိဖြစ်ပွားခဲ့ပြီးမြကန်းနဘေးမှာရှိတဲ့ဒေသခံတွေဟာတင်မောတွေနဲ့လွတ်ရာကိုတိမ်းရှောင်နေကြရပါတယ်စစ်တပ်ဟာလက်နက်ရိခါတွေပို့ဆောင်မှုအတွက်ချင်းသွင်းတဲ့အေယာဝတီမြစ်တွေကိုတုံးဆွဲနေတာဖြစ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့မကြာခဏဆုတလို့တိုက်ပွဲတွေဖြစ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရဲမအောင်ပါရှင်ခုတော့ကချင်ပြည်နယ်ဘက်ကစီအခြေအနေကြီးကြရအောင်ပါကချင်ပြည်နယ်ဖားကမြို့နယ်ထဲကကတိုင်းတောင်စစ်ကောင်စီတပ်စခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေးချောင်းကနေတိုက်ခိုက်တာရှိခဲ့တယ်လို့မြေပြင်မှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီကနေ့အထိလည်းအခြေအနေကတင်းမာဆဲဖြစ်ပြီးတော့တိုက်ပွဲဖြစ်ပွားရာအနီးအနားကပြည်သူ 3,500 လောက်ဘေးလွတ်ရာသိမ်းရှောင်နေရပါတယ်။ဖားကန့်ဒေတာရဲ့နောက်ဆုံးအခြေအနေကိုတော့မအေးသနာကြိုတင်ပြထားပါတယ်
။ကချင်ပြည်နယ်ဖားကန့်မြို့နယ်ကတိုင်းတောင်နဲ့နမ်မော်တပ်စခန်းတွေကိုဒီလ9ရက်နေ့ကကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ကတိုင်းထောင်စခန်းကိုသိမ်းယူခဲ့တာပါ။ဒီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိသလိုမြေပြင်မှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ကြောင်းနဲ့လက်ရှိမှာလည်းနှစ်ဖက်အကြားစစ်ရေးတင်းမာမှုတွေရှိနေတယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOE ကိုပြောပါတယ
်။ဖြစ်နေမှာတော့ဟိုလည်းဒီကတိုင်းထောင်စခန်းဘက်မှာလေကြောင်းနဲ့အကြီးကျယ်ပုံလာချဲတဲ့ဖြစ်စဉ်တွေရှိတယ်။နောက်မြေပြင်ဘက်ကနဲ့လည်းသူ့ဖြစ်စဉ်နဲ့မင်းကတော့တက်ပွဲကြီးကြီးဖြစ်တဲ့ဟာရှိပါတယ်။ဒီနေ့ဖြစ်တော့အဲ့ဒီဘက်ကအတားနဲ့ပြန်မချတော့ဘူး။ဒါတော့အဲ့ဒီကတိုင်တောင်မှာကတော့သူတို့ပြန်ထိုင်နေဒီလားလို့ပေါ့နော်။မသိရသေးဘူးကျွန်တော်လည်းအမဲတော့မရှိတယ်။ခုတည်းကတော့ဘာမှစပ်လိုက်ရတော့မရသေးဘူးဖြစ်နေတယ်။အလုံးကတော့တင်းမာနေတဲ့နေရာတို့ဖြစ်ပါလား
စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တယ်လို့ဖားကက်နဲ့စမ်းကြွယ်တက်စခန်းကနေပြီးတော့လဲလက်နေကြီးနဲ့ပြစ်ခတ်တာတွေရှိတဲ့အကြောင်းဒေတာကန်တွေကလည်းပြောပါရဲ့ဒေတာရဲတိုက်ပွဲတွေပြင်းထန်နေတာကြောင့်တိုက်ပွဲဖြစ်ပွားတဲ့ကတိုင်းတောင်နဲ့နမ်မော်ဒေတာဘက်ကပြည်သူတွေဟာမော်ရှန်နဲ့ဆိုင်းအောင်ကြေးရွာတွေဘက်ကိုထပ်ပြီးတော့တင်းချောင်လာနေကြပါတယ်လောလောဆယ်မှာတော့စစ်ဆောင်တွေဟာဗုဒ္ဓဘာသာဖုန်ကြီးเจ้าတွေနဲ့ခရီးရန်ဖျားเจ้าတွေမှာခိုလုံနေကြပြီးတော့စုစုပေါင်း 3,500 လောက်ရှိတယ်လို့စစ်ဆောင်တွေကိုကူညီနေတဲ့ဖားကဲမျိုးနဲ့ဆိုင်းတောင်ကတင်ခါလူမှုကူညီရေးအတင်းဥက္ကဋ္ဌဦးညင်ကြီးကပြောပါရယ
်မမော်ရှန်เจ้าမှာက 2,500 ရှိတယ်။တင်ရတုဆတ်เจ้าမှာက 150 ရှိတယ်။နောက်အာစီเจ้าမှာက 100 နောက်ထပ်ကကချင်းအာစီเจ้าတစ်ခုမှာက 200 လောက်ရှိတယ်။ဆိုင်းငံအာစီတော့အာပြီးကြောက်သေးတောင်ဥတော်ကြီးเจ้าမှာတော်ကြီးတော်เจ้าမှာက150လောက်ရှိတယ်။နောက်ပြီးဟိုမော်လကင်เจ้าမှာက100လောက်ရှိရပေါ့။မော်လကင်ဘုန်းကြီးเจ้าပေါ့နော်။နောက်ပြီးဝေခါเจ้าမှာ100လောက်ရှိရဦးသား။အားလုံးပေါင်းခံပန်းကြီး305လောက်ရှိ။ဒီကဂျွာဒီ400လောက်ကပြန်ရှိတာလားသူမျိုးမရလို့လေ။ဒီမရကတော့တိတ်ရှိဘူး။အမနေ့ကနေနေပိုင်းလာတာဆက်တော့ဟိုအားလုံးရောလေကမျိုးမရလို့ပြန်ရှိတယ်လားဘုန်းကြီးက
စစ်ဆောင်တွေကိုတော့တင်ခါလူမှုကွန်ရီရဲ့အတင်းကကမကထာပြုတ်ပြီးတော့လူမှုရေးအတင်းတွေနဲ့ရမ်းမိရဖတွေကစားတောင်ရေးကိုဆောင်ရွက်ပေးနေတယ်လို့မြစ်တာရှင်အတင်းကဆေးကုပေးနေကြောင်းလဲဆိုပါရင်ဒေသခံတချို့ကတော့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဖျားကြောင်းမှာခုတ်လုံနေတဲ့သူတွေရှိကြောင်းနဲ့လူရည်စင်းတော့မသိကြောင်းပြောပါရင်ဒေသရင်းသတင်းမီဒီယာတွေမှာတော့ကတိုင်းတောင်ဘက်ကဒေသခံ600လောက်တိုက်ပွဲအတွင်းမှာပိတ်မိနေရတာရှိကြောင်းဖော်ပြပေမဲ့လည်းVOA အနေနဲ့ဒါကိုတီးကြအတိမပြုံနိုင်ပါဘူး။ကချင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဇူလိုင်လဆန်းက KIA ဌာနချုပ်လိုင်ဇာနီးမှာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ဒေသအနှံ့မှာပါတိုက်ပွဲတွေဖြစ်ပွားလာခဲ့တယ်လို့စစ်ရေးတင်းမာမှုအချိန်နဲ့မြင့်တက်နေတာဖြစ်ပါရဲ့ရှင်
။မအေးသနာကြောပါရှင်။မြန်မာစစ်ကောင်စီနဲ့သူလက်အောက်ခံပြည်သူစစ်အဖွဲ့တွေဟာရဲသားပြည်သူတွေနေထိုင်နေတဲ့နေရာတွေကိုဘုံကျဲတက်ခဲ့တာ၊ကျေးရွာတွေကိုမီးရှို့တာလို့စစ်ရာဇဝန်တွေပို့ပြီးတော့ပြောင်ကြကြတိုးလုံလာနေတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွှတ်လပ်တဲ့စုံစမ်းစစ်ဆေးရေးရည်ရွယ်အဖွဲ့ WIWM ကထုတ်ပြန်ပါတယ်။ WIWM ရဲ့နောက်ဆုံးအစည်းအဝေးခါစားမှာထောက်ပြထားတဲ့စစ်ရာဇဝမှုတွေဟာစကိုင်းနယ်၊ကရင်နီလိုဒေသတွေမှာတော့နေစဉ်ကြုံတွေ့နေရတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ဒီအကြောင်းသတင်းပြဖို့ချက်မမသိစင်အောင်တင်ပြထားပါတယ်
။မြန်မာစစ်တပ်နဲ့လက်ရောက်ခံပြည်သူစစ်တပ်ဖွဲ့တွေဟာ
အာနာသိမ့်ပြီးနောက်ပိုင်းကဆလို့အစုလိုက်ပြုံလိုက်တက်ဖြတ်မှုတွေနဲ့အရက်သားတွေနေထိုင်တဲ့နေရာတွေကိုဘုံကျဲတက်ခိုက်တာရွာလုံးကျွတ်မိရှူတာဆတဲ့ဆစ်ရံဇဝေးမှုတွေကိုမကြာခဏပြောင်ပြောင်တင်းတင်းကြည့်လို့နေတယ်ဆိုတဲ့ခိုင်လုံတဲ့တက်သည့်အထောက်အထားတွေရှိတဲ့ကြောင်းဩဂုလ၈ရက်အင်္ဂါနေ့ထုတ်ပြန်တဲ့ WIWM အစီရင်ခံစာကဖော်ပြပါတယ်အာနာသိမ့်မှုနောက်ပိုင်းလက်နက်ကင်ပဋိပက္ခရီပြင်းထန်နေခဲ့တဲ့ကီနီဒီတာအတွင်းမှာဆိုရင်စစ်ကောင်စီလေးချောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်တာကြေးရော်တွေဝင်ရောက်နေမြင့်ရှင်းလင်းတာလို့တိုက်ခိုက်မှုတွေအတွင်းကယင်းနီပြည်သူအယောက်900နီးပါးသေဆုံးခဲ့တယ်လို့ကယင်းနီလူခွင့်ရေးအဖွဲ့တည်ထောင်သူကိုပညာပြောပါတယ်
။တပ်ဖွဲ့တွေဖြစ်တဲ့လူထုတွေကိုဖမ်းဆီးတပ်ဆတ်မှုတွေကျွန်တော်တွေ့ရတယ်။ဒါဦးအင်ဂျီကိုမျိုးမီရှုကိုဖြစ်စည်းတယ်နော်လူတာတိုင်းအဖြစ်အတုံးပြုတော့ဗောနော်ညီပါနေဆက်မှုတော့လေခြားတစ်ဖက်မှာကလည်းကျွန်တော်ဘာကိုတွတ်ထားလို့ရလဲဆိုတော့ကျွန်တော်ဒီနေ့ဒီနေ့မှာဖြစ်ပွားခဲ့တဲ့လူခွင့်ချုပ်ပေါင်းမှုတွေမှာကျွန်တော်တို့ဒီအခုနောက်အရင်တော့ဆော့ချင်းဆိုရင်ကျွန်တော်တို့ဒီခဏမှုစုဆိုရင်လူရ30ကျော်ကိုအဆွေလို့ပြောအဆွေလိုက်ကျွန်တော်ဖမ်းပြီးတပ်ဖြတ်မှုတွေရှိတယ်နောက်ပြီးတော့မှ6မိုင်ဖက်မှာလူချင်း10ခန်းကိုဖမ်းပြီးတပ်ဖြတ်မှုတွေရှိတယ်နောက်ပြီးတော့မှဒီ record မြို့ရဲ့ဒီမြို့နားလေးမှာပါအဲ့ထက်လေးမှာရေယူဆိုတဲ့ယူမှာခုနကဦးကိုဖမ်းပြီးတော့မှကျုပ်တုပ်ပြီးတော့မှတပ်ဖြတ်ပြီးတော့နေထဲတာဟာဒီပေါ့နော်ဒီဟာတွေကကျွန်တော်တို့ဆွေးနွေးပြနေတဲ့တပ်ဖြတ်မှုအပြင်ပါဝင်ထွက်ရလို့ဆိုတော့အခုနောက်ပိုင်းမှာပူဆိုးလာတာကဒီကြောင်းကြီးပေါ့နော်လူထုတွေရှိတဲ့စေရင်စီလူထုတွေတော်တော်နဲ့စေရင်စီကနေကြောင်းတွေကိုပြင်မှတ်ထားပြီးတော့မှတတ်ခိုက်လာတာရှိတော့အဲ့ဒီဟာကအဆိုးဝါးဆုံးတော့ကျွန်တော်တို့လူခင်ချုပ်ပေါင်းတို့ပြင်မဟုတ်စိတ်ရစမှုကိုအများဆုံးကျူးလွန်တဲ့ပုံစံတွေကိုကျွန်တော်တွေ့ရပါတယ်ဟုတ်
WIWM ရဲ့အစီရင်ခံစာမှာစစ်ကောင်စီကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေထဲမှာအထင်ရှားဆုံးကတော့လူပေါင်း155ဦးထက်မနည်းသေဆုံးခဲ့တဲ့2023ခုနှစ်ဧပြီလကစကိုင်းတိုင်းထဲမှာဖြစ်ခဲ့တဲ့ဖြစ်စဉ်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီနှစ်ဧပြီ17ရက်နေ့ကကမ်ဘလူးမြို့နယ်ပစီကြီးရွာကိုစစ်တပ်လေကြောင်းကနေတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်လူပေါင်း190ကျော်သေဆုံးခဲ့ရတာကိုရည်ညွှန်းပြီးစစ်တပ်ဟာအရဲသားတွေကိုမရှောင်ဘဲအင်အားအလွန်ကျွံသုံးတိုက်ခိုက်တာကြေးရွာတွေကိုမိရှို့တာရှိခဲ့တယ်လို့ဖော်ပြထားပါတယ်။2021 February ကနေ2023 July လအထိစစ်တပ်အာဏာသိမ်းထားတဲ့အချိန်နှစ်နှစ်ခွဲအတွင်းနိုင်ငံတော်ဝန်လူငါးဦးနဲ့အထက်အစုလိုက်ပြုံလိုက်တပ်ဖြတ်မှုပေါင်းအကျဉ်း144ကျဉ်းရှိပြီးအရဲသား1595ဦးသေဆုံးခဲ့တယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG လူခွင့်ဝန်ကြီးဌာနကပြီးခဲ့တဲ့ဇူလိုင်31ရက်နေ့ကထုတ်ပြန်ထားပါတယ် WIWM အစီရင်ခံစာမှာဖော်ပြသလိုအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာရွာလုံးကျွတ်မိရှူတာလို့ဆေးရဇဝတ်မှုတွေကတော့စကိုင်းတိုင်းအတွင်းနေရာတိုင်းလူလူတွေ့နိုင်တယ်လို့စကိုင်းတိုင်းရေဦးမြို့နယ်ကဒေသခံတူကပြောပါတယ
်လူခွေချိုးပေါ်တာတော့စကိုင်းတိုင်းတိုင်းလုံးအချိုးပေါ်ခံရတာပဲလူသက်တဲ့ပရင်းချင်းနဲ့မိရှူတဲ့ကလေးငယ်တွေပါတက်ပြတ်တဲ့တကြီးရောတွေပါမဆန်မိခဲ့တဲ့အဲ့ဒါတော့အိုးရင်းကြီးမိရှူတဲ့ဒီပြည်ရတဲ့ဂုံခိုးယူတယ်အဲ့ကြတော့ဗာကျန်သေးတော့ဗာမကျန်တော့အဲ့ကြတော့သခိုင်းတိုင်းလုံးမြဝတ်တင်မြင်တွေ့နေရတာပဲကျွန်တော်ကြည့်ရမရှိနေတာပြာလုံးဖြစ်နေရတယ်969လုံးပြစလုံးမှမကျန်တော့ဘူးဗျာမတူလက်ပြတ်တယ်လို့ဒီဆိုင်စားတော့နေရတယ်ဗျာဟုတ်အချိန်မှတော့တော့နေရမရှိရနဲ့စားရမရှိရနဲ့ကျွန်တော်တို့ဘယ်လိုပြောမှအောင်ဆိုတော့ကျွန်တော်တို့နေရမရှိဘူးဗျာစားရမရှိဘူးဗျာအဲ့ကြတော့ကိုယ်အသက်အမှန်ကြက်မရှိဘူးဗျာအဲ့ဒါကအချိန်မှတော့ဒုက္ခပဲ
WIWM အစီရင်ခံစာမှာပါတဲ့အထောက်အထားတွေဟာမြန်မာနိုင်ငံတွင်းဆေးရဇဝတ်မှုတွေနဲ့လူသားတူပေါ်ကျူးလွန်တဲ့ရဇဝတ်မှုတွေတိတိတသာတိုးမြင့်လာရဲဆိုတာပြသနေသလိုအရက်သားတွေကိုကြဲကြဲပြန့်ပြန့်အစနစ်တကျတိုက်ခိုက်မှုတွေကိုဖော်ပြကြောင်း WIWM အကြီးအကဲ Nicholas Comjam ကအစီရင်ခံစာထုတ်ပြန်ချိန်မှာပြောကြားခဲ့ပါတယ်။ဒါပြင်ကျူးလွန်သူတဦးချင်းစီမှာတာဝန်ရှိနေပြီးတရားရုံးတွေမှာအမှုဆွဲဆိုနိုင်ရင်တိစောက်နေကြောင်းလည်း Mr. Comjam ကဆိုပါတယ်။စစ်ကောင်စီဘက်ကသူတို့ဟာစစ်ကောင်စီကိုစန့်ကျင်တော်လှန်တိုက်ခိုက်တဲ့လက်နက်ကင်အဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တဲ့ဆိုတဲ့အကြောင်းပြချက်တွေကိုလက်မခံနိုင်ကြောင်းလဲသူကပြောပါရယ် WIWM အဖွဲ့ကထောက်ပြတဲ့ဆွဆွဲပြောဆိုချက်တွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတုံ့ပြန်ချက်တရားဖို့အတွက်စစ်ကောင်စီပြောခွင့်ရကို VOA ကအကြိမ်ကြိမ်ဆက်သွယ်ပေမဲ့ဖုန်းပြန်လည်ဖြေကြားခြင်းမရှိသေးပါဘူး WIWM အဖွဲ့အနေနဲ့အခုအစီရင်ခံစာအတွက်လူနေရာကျော်ကိုတွေ့ဆုံမိ мян ပြီးမျက်မြင်သက်သေထွက်ဆိုချက်တွေနဲ့အဖြစ်အပျက်ဓာတ်ပုံဗီဒီယိုအသံဖိုင်ဆရဆရန်တွေတိနီယာမြေပုံအပြင်လူမှုကွန်ရက်သတင်းမှုခင်းဆိုင်ရာအထောက်ထားစတဲ့သတင်းရင်းမြစ်900ကျော်ကနေအချက်လက်တွေရယူစုဆောင်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်
အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆရာအောင်မ အမေရိကန်အနောက်ချမ်းကယ်လီဖိုးနီးယားကမ်းလွန်ပင်လယ်ဒေနေ့တိုင်းကျဆားကြတဲ့ပင်လယ်ဖြန်တွေလှပိုင်းလေးတွေဟာအဆိပ်ရှိတဲ့ရေမော်တွေကြောင့်နာမကျန်းဖြစ်ပြီးတော့ရာနဲ့ချီတဲ့အကောင်လေးတွေကတော့ပင်လယ်ကမ်းစပ်တွေမှာလာပြီးတော့တောင်တင်နေလိမ့်ရှိပါတယ်။ဒီလိုနာမကျန်းဖြစ်တဲ့အကောင်လေးတွေကိုပြုစုကူတာပေးနေတဲ့လူကူနာကမ်းခြေက PMMC Pacific ရေနေနှုတ်တိုက်သတ္တဝါဆောင်ရှားရေးဌာနကိုတွားရောက်ခဲ့တဲ့ VOA သတင်းထောက် Mike Sullivan ပေးပို့တဲ့သတင်းကိုတော့ခင်မျိုးသက်ပြောပြထားပါတယ်။
ပေါပွားနှုံးသိမ့်နေတဲ့ရေမော်တွေကနေထွက်လာတဲ့ဒုံမိုးရိပ် acid အဆိပ်တန့်ပြီးနာမကျန်းဖြစ်နေတဲ့ပင်လယ်ဖြန်တွေ၊လပိုင်တွေနဲ့တခြားရေနေနှုတ်တိုက်သရဝါလေးတွေကို PMMC Center ကနေကုသပေးနေတာဖြစ်ပါတယ်။ဒီအဆိပ်ဟာရေနေနှုတ်တိုက်သရဝါတွေကိုလေဖြတ်တာ၊အုံနောက်ပျက်စီးတာတွေကိုဖြစ်စေတယ်လို့လဂူနာကမ်းခြေမှာရှိတဲ့ PMMC Pacific ရေနေနှုတ်တိုက်သရဝါစောင့်ရှောက်ရေးဌာနကအနောက်သိပ္ပံပညာရှင်ဒေါက်တာအလစ်ဆာဒမ်မင်းကပြောပါတယ်
။ Yeah, an average June or July we'd maybe rescue anywhere from
June July လောက်လောက်မှာဖြန်းမြကယ်ပြရတဲ့ကယ်လီဖိုးနီးယားပင်လယ်ဖြန်က3កောင်ကနေ6កောင်လောက်ရှိတတ်ပြီးလွန်ခဲ့တဲ့သတင်းပတ်6ပတ်ထဲကျမတို့ကယ်ပေးကုသပေးခဲ့ရတဲ့အကောင်ကြီးက140ကျော်ရှိပါတယ်
။အဆက်ရှိရေမော်တွေဟာဥရုယာတီပူလာရန်နဲ့ပိုးပြီးပွားလေရှိပါတယ်။ဒီနှစ်တော့ Pacific တမုတ်တရားမှာရေစီးကြောင်းနဲ့ဥရုယာတီကEl Niño ပုံစံဖြစ်နေတဲ့အတွက်ပင်လယ်ရေပိုပူနွေးပြီးအဆိပ်ရှိရေမော်တွေပိုပြီးပွားလာပါတယ်။ကယ်ဆယ်ဝန်တန်းတွေနဲ့တရိစံရှိကူဆရာဝန်တွေဟာပင်လယ်ပြင်ပောက်ကလေးတကောင်ကိုဆစ်ဆင်းနေပြီးသွေးနမူနာပိုးပါယူနေပါတယ်။ဒီစင်တာကိုရေမော်အဆိပ်တဲ့အကောင်လေးတွေလာပြီးပြလေရှိတယ်လို့တခြားဝေဒနာရှင်တွေလည်းရောက်လာတတ်တယ်လို့ PMMC အမှုဆောင်ရာရှိ Glenn Gray ကပြောပါတယ်။
And we've come to find out that upwards of 40% of all of our patients
ဒီကြောင်လာတဲ့အကောင်လေးတွေရဲ့60ရာခိုင်နှုန်းကျော်လောက်ကတနတ်တန်ရာတွေနဲ့ရောက်လာတာသိရပါတယ်ဒီလိုတန်ရာတွေကြောင့်ပဲဖြစ်ဖြစ်အခြားအကြောင်းကြောင့်ပဲဖြစ်ဖြစ်ကန်းချက်ကိုရောက်လာတဲ့အကောင်လေးတွေဟာဒုက္ခခံစားနေရတဲ့အကောင်လေးတွေပ
ါပင်လယ်ဖြန်တွေမှာတနတ်တန်ရာရတာကတန်ရာတွေကသူ့လိုငါးတွေလာပြီးမဆောင်ဖြစ်တာကြောင့်ပါတခြားတန်ရာတွေကတော့မဖန်ချိုးတွေပိုက်တွေနဲ့ညှိတာကြောင့်ဖြစ်ပါလေဒီလိုဒဏ်ရာရတဲ့အကောင်လေးတွေကိုစန္ဒကနေကုပေးပါလေဒေါက်တာဒမ်မင်းကတော့သူခွဲစိတ်ကုသပေးထားတဲ့ရေရတောင်မှာဒဏ်ရာရနေတဲ့ပင်လယ်ဖြန်လေးတန်းပေါင်းကိုဆစ်ဆေးပေးနေတာပါပင်လယ်ဖြန်၃កောင်ပေါင်း၁កောင်လောက်ကကင်ဆာဖြစ်နေပြီးအများအားဖြင့်ဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့သိင်ကင်ဆာပါလူသားတွေမှာလည်းဖြစ်တယ်ရှိတယ်ဒီကင်ဆာမျိုးဟာဖြန်တွေအတွက်ပင်လယ်သမှုတရားတွေလူလုအဆစ်ရှိပစ္စည်းတွေမျောလာတာပင်ပြတာတွေကနေဖြစ်စေတာဖြစ်ပါလေဒီပင်လယ်ဖြန်ကလေးကတော့ရေမှော်အဆိပ်တင်နေတာပါသူ့ကိုချမ်းမာရေးပြန်ပြီးကောင်းအောင်ကုသပေးခဲ့တာဖြစ်ပြီးခုတော့သူ့နေရာရင်ပင်လယ်ပြင်ထဲကိုပြန်ပြီးလွှတ်ပေးတော့မှာပါဒါဟာပင်လယ်ပြောသရဝလေးတစ်ကောင်ကိုအောင်မြင်မြင်ကုသပေးလိုက်နိုင်တာဖြစ်တယ်လို့နောက်တစ်ကောင်ကိုလည်းသူတို့ရဲ့ PMMC စင်တာကနေပင်လယ်ထဲပြန်ပြီးလွှတ်ပေးရတာဖြစ်တဲ့အတွက်မယုံနိုင်တော့အောင်ခံစားရတယ်လို့Center Kesey အဖွဲ့တာဝန်ကရှောင်းအဘေကပြောပါလေ
It's amazing. I mean this is what we're all here for.
တကယ်ကိုအောင်ဝမ်းသာရပါတယ်။တကယ်တော့ကျွန်တော်တို့အလုပ်ကသူတို့ပြန်ကျန်းမာအောင်လုပ်ပြီးသူတို့နေရပင်လယ်တွေကိုပြန်ပို့ပေးဖို့ပဲလေ။ဒါပေမဲ့သူတို့ကိုနောက်ဆုံးခုလို့မြင်ရတာကတကယ်ကိုစိတ်လို့ရှာပြီးမယုံနိုင်အောင်ခံစားရပါတယ်
။တချို့အကောင်ကလေးတွေကတော့နလန်ပြန်ပြီးမထူနိုင်တော့ပါဘူး။ဒါပေမဲ့ခုလိုအောင်အောင်မြင်မြင်ကုသပေးနိုင်တဲ့အခါမျိုးမှာတော့သူတို့ရဲ့ကြိုးစားမှုကတန်ဖိုးကြီးလာတယ်လို့ PMMC စောင့်ရှောက်ရေးဌာနဝန်ထမ်းတွေကပြောပါတယ
်။ဒေါက်ခင်မျိုးသက်ပါရှင် VOA ကနေခုလိုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကျန်းမာရေးနဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့အနေနဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မျက်ဖန်တွေကိုတောင်းတမိတာတွေကသတင်းလွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကို ဗပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာတောသားရှင်များရှင်VOA မြန်မာပိုင်းရဲ့ကြာတာပိုင်းနဲ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။အာဏာသိမ်းစစ်ကောင်စီကိုလက်နက်ဆွဲကင်တွန်းလှန်နေကြတဲ့လက်ရှိမြန်မာနိုင်ငံရဲ့အခင်အကျင်းမှာအကြမ်းမဖက်ရေးဝါဒီဒေါက်အောင်ဆန်းစုကြည်ရဲ့အခမ်းအနားရှိပါသေးရဲ့လား။မမျက်တစင်အောင်ကဦးကျော်စန္ဒာနဲ့မင်းမြန်ဆွေးနွေးချက်ကိုပြန်လည်ထုတ်လွှင့်လိုက်ပါတယ်။
မင်္ဂလာပါဦးကျော်ဇန်ပါရှင
်မင်္ဂလာပါမြတ်စင
်ဒီမြန်မာနိုင်ငံရေးမှာဒေါက်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘယ်လောက်ထိရှိနေပါသေးလဲဒီဒေါက်ဆန်းစုကြည်ကိုဖန်စီထိမ့်သိမ်းထားတာအချင်းကြာလာတာနဲ့အမျှပေါ့သူခက်ကုန်ပြီသူကဏ္ဍမရှိတော့ဘူးအဲ့လိုပြောဆိုနေကြပါတယ်ဒီပုံမှာဘယ်လိုသဘောရပါသလဲ
သူခေကုံပြီးသူခန်းကနာမရှိတော့ဘူးဆိုတာစစ်ကောင်စီရဲ့ဆန္ဒပါသူတို့ဖန်ဆီးထောင်ချထားတာကိုနိုင်ကဒီလိုဖြစ်အောင်သူကတဖြည်းဖြည်းနိုင်ငံရေးမှင်းမိန်သွားအောင်ဆိုပြီးတော့စစ်ကောင်စီရဲ့ဆန္ဒနဲ့လုပ်ပါတယ်စစ်ကောင်စီအကြောက်ဆုံးအားလည်းပဲမြန်မာနိုင်ငံမှာဒေါအောင်ဆန်းစုကြည်ပဲဖြစ်ပါတယ်ဆိုတော့သူခန်းကနာဟာတကယ်ပဲမရှိတော့ဘူးလားဆိုရဲမိကွန်းကျွန်တော်စန်တမန်တယောက်ကိုမေးဘူးပါတယ်အာရှမှာလည်းတာဝန်ထမ်းဆောင်မှုတွေမြန်မာအပါအဝင်အာရှအဖွဲ့ဝင်နိုင်ငံတွေမှာလည်းပဲစန္ဒမကြီးအဖြစ်နှစ်ပေါင်းများစွာထမ်းဆောင်ခဲ့တဲ့ဝိုင်းရင်တမတူပါတောင်ဆန်းကြီးအခန့်ကဏ္ဍမရှိတော့ဘူးဆိုတော့ခင်ဗျားလက်ခံလားဆိုတော့အဲ့ဒါကျွန်တော်ဖြေလို့မရပါဘူးလေမြန်မာပြည်သူတွေဆုံဖြတ်မဲ့ကိစ္စသာဖြစ်ပါတယ်လို့ပြောတယ်ဆိုတော့ကျွန်တော်အသေးပြဖွင့်ကြည့်ရတဲ့စန္ဒမန်စကားမြန်မာပြည်သူတွေဆုံဖြတ်မှာဟုတ်ပါတယ်မြန်မာပြည်သူတွေဆုံဖြတ်ထားပြီးပြည်သူဆုံဖြတ်တယ်ဆိုတာမဲဆန္ဒနဲ့ဆုံဖြတ်ခြင်းသာလို့မှန်ကန်ဆုံးဖြစ်ပါတယ်ဆိုတော့2020ဒီလူတွေအနာမသိငင်မှာလူခဲရွေးကောက်ပွဲမှာကြည့်မယ်ဆိုရင်ဒေါအောင်ဆန်းစုကိုလူဘလောက်ထောက်ခံတယ်ဘလောက်လက်ခံတယ်ဆိုတာပေါ်လွင်နေပါတယ်ဆိုတော့ဒေါအောင်ဆန်းစုရဲ့အခန့်ကဏ္ဍဟာဒါကိုကြည့်ရင်မမေ့မပြေပါဘူးဆက်လက်ပြီးတော့ရှိနေစေလို့ပြောရမှာလို့ထင်ပါတယ်မျက်စင်
အဲ့တော့အခုလက်နဲ့ကင်ခုကန်တော်လန်နေကြတဲ့လူရဲ့တရားဒေါအောင်ဆန်းစုကြည်ဆွဲကင်ထားတဲ့ဟို non violence အကြမ်းမဖက်ရေးမှုနဲ့တွားပြီးတော့ဆန့်ကျင်နေတဲ့သဘောဖြစ်ပါတယ်ဒီလိုလက်နဲ့ကင်ခုကန်နေတဲ့တော်လန်ရေးကိုကဒေါအောင်ဆန်းစုကြည်ကလက်ခံနိုင်မှာမလား
ဒီလက်နက်ကိုင်ခုခံတော်လှန်နေတဲ့လှုပ်ရှားမှုကိုကြည့်ရင်တကယ်တော့အစကနူးတော်လှန်ရေးဟာဒီလက်နက်ကိုင်တော်လှန်ရေးနဲ့စတာမဟုတ်ပါဘူး CDM လို့ခေါ်တဲ့ Civil Disobedience ဒါလက်နက်ကိုင်မကိုင်တဲ့အနုနည်းဆန့်ကျင်မှုကဖြစ်ပါတယ်ဒီလိုလုံးလုံးမရဘူးစစ်ကောင်စီကမခွဲမကြသိရဲဆက်ဆက်ကိုအခုလုံးကိုတွေးရမြင်များလှမ်းပစ်ပြီးတော့တတ်နေတဲ့အတွက်ကြောင့်ဒီလက်နက်ကိုင်တော်လှန်ရေးအဆင့်ကိုရောက်သွားတာဖြစ်ပါတယ်ဆိုတော့အဓိကမူရင်းကတော့ non violence နဲ့စခဲ့တာပါဆိုတော့ဒီအခုတော်လှန်နေကြတဲ့ဒေါအောင်ဆန်းစုကြည်လက်ခံပါမလားဆိုတာတဲ့ဒီတော်လှန်နေတဲ့လူတွေကဒေါအောင်ဆန်းစုကြည်ကသူတို့ non violence လမ်းကြောင်းကိုမှမကန်ကခေါ်ဆောင်နိုင်တဲ့ဆိုရင်ဒီဘက်ကလူတွေလက်ခံမလားဆိုတာကမေးခွန်းဖြစ်ပါတယ်အခုလက်နက်ကိုင်တော်လှန်နေရတယ်ဆိုတာလည်းပဲနိုင်ငံရေးအရာအလုံးဖြစ်တဲ့အတွက်ကြောင့်တော်လှန်နေရတာဖြစ်ပါတယ်ဆိုတော့လက်နက်ကိုင်တော်လှန်ရေးစစ်အောင်နိုင်ရေးဆိုတာဟာဒီဒီမိုကရေစီရရှိရေးအတွက်ဒီမှန်ချက်ပန်းနိုင်မှုပါဘူးအဲဒီဒီမိုကရေစီရရှိရေးလမ်းကြောင်းရဲ့ဒါကြွေးကြော်စံတရားသာဖြစ်ပါတယ်နိုင်ငံရေးမှာကြွေးကြော်စံဒီဒီမှန်ချက်ပန်းနိုင်မှုဘူးအလုပ်ရဲ့လမ်းညွှန်တာဖြစ်တယ်ဆိုရဲဆူစကားရှိပါတယ်ဆိုတော့အခုစစ်အောင်နိုင်ရေးလို့ကြွေးကြော်ပြီးတော့တော်လှန်နေကြတဲ့လူတွေဟာလည်းပဲသူတို့ရဲ့ဒီမှန်ချက်ပန်းနိုင်ဖြစ်တဲ့ဒီမိုကရေစီရရှိရေးအတွက်ဒါကိုလုပ်ငန်းတရားအနေနဲ့အသုံးပြုနေတာဖြစ်တယ်လို့ပဲကျွန်တော်အမြင်ပါတယ်ဒေါန်ဆန်းစုကြည်ကတော့ဒီကိစ္စမှာသူကတောင်းရင်စစ်စပ်ပေးဖို့ဒါပြလို့ဆောင်ရွက်ပေးဖို့ဆိုသူကရွေချက်ရှိပါလိမ့်မယ်သူကနိုင်ငံရေးနည်းနဲ့သာထွက်ပေါက်ရှာမယ့်ကိစ္စဖြစ်ပါတယ်ဒီကိစ္စလက်နက်ကိုင်တိုက်နေလို့တစ်ဖက်ကတစ်ဖက်ပြတ်တိုက်မယ်ဆိုပြီးတော့လည်းဖြစ်နိုင်ဖို့အလားအလာမရှိပါဘူးစစ်တပ်ကလည်းဆက်လက်အုပ်ချုပ်လည်းဘယ်လိုမှရနိုင်မှာမဟုတ်တော့ဘူးသူတို့သူများစီကလက်နက်ရရလို့ဘလောက်ပဲနှိမ့်နှိမ့်နှိမ့်နှိမ့်ဒီဘက်ကလည်းလက်ခံမှာမဟုတ်တော့ဘူးဆိုတော့ဒီဟာကိုပြည်လဲအောင်သူတို့ကလက်နက်ကိုပေးချပြီးတော့မင်းတို့ကလည်းဆွေးနွေးအောင်ဆိုပြီးတော့လည်းပဲလာပြောမှမဟုတ်ဘူး။ဂျာတရားရုံးကတော့ရက်ခံပြီးတော့ဆွေးနွေးပေးဖို့လိုပါတယ်။ဒီညမှာအယုံကြည်ဆုံးလူကတော့ဒေါအောင်ဆန်းစုကြည်ဖြစ်ပါလိမ့်မယ်။နောက်တစ်ချက်အရေးကြီးတာကမြန်မာနိုင်ငံရေးဟာလူပုဂ္ဂိုလ်ချင်းကပ်ကိုယ်ဝယ်မှုပေါ်မှာသိပ်ပြီးတော့မူတည်ပါတယ်။ဆိုတော့ဒေါအောင်ဆန်းစုကြည်ရဲ့အစဉ်လာပြည့်သဘာဒီကိစ္စဟာလည်းသိအရေးကြီးပါတယ်။သူ့နေမှာအစားထိုးနိုင်မယ့်လူကရှာပါတယ်ဒီညမှာ။
အထူးသဖြင့်ထိုင်းနိုင်ငံဂျာယီဝန်ကြီးဒွန်ပရမိုဝန်နိုင်ကဒီဇူလိုင်လထဲမှာပဲအာဆီယံဝန်ကြီးများအစည်းအဝေးမတိုင်ခင်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ပြီးတော့တွေ့ခဲ့ပါတယ် သူကဒါကိုအစည်းအဝေးမှာမှရုပ်တရက်ဟိုပြောလိုက်တယ်ပေါ့နော်ဒေါက်တာဆန်းစုကြည်ကိုတိုင်ကလည်းတွေးဆုံဆွေးနွေးရေးကိုဟိုတိုက်တွန်းပါတယ်လို့ပြောတယ်လို့သူကပြောပါတယ်ဒီတော့ဒီနေရာမှာဒေါက်တာဆန်းစုကြည်ရဲ့အခန်းကဏ္ဍကဘယ်လိုအရေးပါလာနိုင်ပါလဲ
အာဒေါက်တာဆန်းစုကြည်ရဲ့အခန်းကဏ္ဍကအဓိကအဖြစ်ကဒီနေရာမှာလက်နက်ကင်တော်လှန်ရေးစီးရင်းကြီးကနေပြီးတော့နိုင်ငံရေးနည်းကိုကူးပြောင်းတဲ့နေရာမှာစိတ်အရေးပါပါတယ်ဒါသူမရှိရင်မဖြစ်တဲ့လူပါအဲ့ဒီနေရာမှာတော့သူကတွေးဆုံဆွေးနွေးရေးကိုအပိရပြောတာသူ့ကိုလှုပ်ပြီးတော့သူ့ကိုအဆုံးတာသူကလှုပ်ပေးမယ်ဆိုတာပြောတာမဟုတ်ပါဘူးပြည်သူတွေသိဒုက္ခရောက်နေကြပြီဒါကြောင့်တွေးဆုံဆွေးနွေးကြဖို့ကိုသူကလူလာတယ်ဆိုပြီးပြောလိုက်ခြင်းသာဖြစ်ပါတယ်သူရဲ့အသွုံနှုတ်ကိုနိုင်ကဆိုတော့သူရဲ့အခန့်ကဏ္ဍအရေးပါပါတယ်သူကစောစောကကျွန်တော်ပြောခဲ့လို့ပဲသူသားလင်းနှစ်ဖက်စလုံးကိုညီနိုင်ပြနိုင်မဲ့လူဖြစ်မယ်နောက်တစ်ခုဖြစ်နိုင်တာကတော့သူနဲ့တယောက်တည်းနဲ့မဖြစ်ရင်လည်းပဲနိုင်ငံတကာကဝိုင်းဝန်းပန်ပူမဲဆရာနေရမလဲလွန်ရသူတို့အကျိုးအတွက်တော့သူတို့တွက်ကြတာပဲပေါ့လေသူတို့အကျိုးမပါဘဲမလုပ်ပါဘူးဆိုတော့တကယ်လို့ဒီအခြေအနေဖြစ်အောင်တိုက်တွန်းနိုင်မဲ့နိုင်ငံဟာအာဆီယံတဲ့အဓိကလုံနိုင်မှာကတော့တရုတ်ကလုံရင်တော့ပူပြီးတော့ဖြစ်ကောင်းဖြစ်နိုင်မယ်ထင်တယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်မှာဟိုရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ဘာညာတရုတ်ကတွန်းတော့စစ်ကောင်စီကလိုက်လုတာကိုတွေးရပါတယ်ဆိုတော့တရုတ်ရဲ့တိုက်တွန်းချက်ဟာစစ်ကောင်စီဘက်မှအတော်လေးဩဇာကြီးနေတာကိုတွေးရပါတယ်ဆိုတော့လူတွေကြိုက်ကြည်ဖြစ်စေမကြိုက်ကြည်ဖြစ်စေအဲဒေါအောင်ဆန်းစုကြည်ရဲ့တွေးဆုံဆွေးနွေးဒီအကြံပေးချက်ကိုတရုတ်ကဝိုင်းဝန်းပြီးတော့လုပ်ပေးမယ်ဆိုရင်တော့ဒါအတောင်ထက်ပေါ်နိုင်တယ်လို့ထင်ပါတယ်ကျွန်တော်တွေးမိတာပေါ့လေအ
ဲစစ်ကောင်စီအနေနဲ့ဒေါအောင်ဆန်းစုကြည်ကိုအတုံးချခံဖို့လုပ်တဲ့သဘောပါလား
အဲ့အဆုံးဖြတ်ရဲဆိုတာစောစောအလိုပြောသလိုပေါ့လူတိုင်းဟာသူတို့အကျိုးပိုင်မလူခုပေါ်လေဒီအလုပ်ကတော့လူနိုင်ငံတကာမှာလည်းအထူးနည်းတိုင်းပဲနိုင်ငံတိုင်းဟာသူတို့အကျိုးအတွက်လုပ်တာပဲခုနတရုတ်ကလုပ်တာလည်းပဲတရုတ်အကျိုးအတွက်အများကြီးပါလို့ပေါ့မြန်မာနိုင်ငံဟာသူတို့အတွက်စီးပွားရေးမဟာဗျူဟာရေးအရေးပါတယ်ဆိုတော့ဒီဒေသမှာညီညာအောင်လုပ်ပေးနိုင်ရင်သူတက်ပို့ပြီးအမျက်ထွက်မယ်သူစီးပွားရေးလို့လို့ကောက်မယ်ဆိုတော့အဓိကအဖြစ်သူကလုပ်မယ်ဆိုတော့ကျန်တဲ့နိုင်ငံတွေကလည်းသူတို့အကျိုးစီးပွားရေးသူတို့ပြောကြမှာပါပဲဆိုတော့လူပုဂ္ဂိုလ်တူချင်းလဲထုံနည်းလောက်ပဲဒီနိုင်ငံတွေမှာလဲနိုင်ငံကောင်းဆောင်တွေဟာတိုင်းပြည်အတွက်လုပ်လို့ဘာပဲဖြစ်ဖြစ်သူတို့ပါတီသူတို့အနာတီမြေကြီးတွေအများကြီးပါပါတယ်ဆိုတော့ဘသူအတွက်ပဲစုံချချပေါ့လေအဓိကအရေးကြီးတာကမြန်မာနိုင်ငံမှာပြည်သူလူထုအတွက်အကျိုးရှိဖို့အရေးကြီးပါတယ်သူတို့အတွက်ကျန်တဲ့လူတွေအတွက်လှုပ်တဲ့လူတွေအတွက်အကျိုးရှိရမရှိတာပါထားလူထုအတွက်တကယ်အကျိုးရှိတယ်ဆိုရင်တော့အာဘသူအတွက်စုံချတာပဲစုံချခံရတာပဲဆိုတော့ဟာမိစရာမဟုတ်ဘူးလို့ထင်ပါတယ်ဒါကတော့လုံစင်တဲ့ကိစ္စပါ
ဒီရင်မှာလေကုလသမဂ္ဂကရောနောက်နိုင်ငံတကာကပါဒေါင်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာရှိပါတယ်မရခဲ့ပါဘူးဒါပေမဲ့အခုဒီထိုင်းနိုင်ငံသားရေးဝန်ကြီးသွားပြီးတော့ဒီလိုလုပ်ခဲ့တဲ့လူရဲ့အပေါ်မှာဝေဖန်ကြတာတွေလည်းရှိပါတယ်ဒါမှန်တယ်လို့ပြောလို့ရပါလားဒီလိုဝေဖန်နေတာတွေဟာ
ဝီတိုင်းရဲ့လူရကိုနှစ်ပိုင်းခွဲကြည့်ရမယ်ထင်ပါတယ်ပထမတစ်ပိုင်းကတော့သူဟာဒေါင်ဆန်းစုကြည်နဲ့တွေ့ခဲ့တယ်ဒေါင်ဆန်းစုကြည်ရဲ့စကားကိုသူပြန်ပြောခဲ့တယ်တကယ်တော့ဘယ်သူမှမကန့်ကွက်ဘူးဒေါအောင်ဆန်းစုကြည်နဲ့ဒေါအောင်ဆန်းစုကြည်ကဒီတွေ့ဆုံဆွေးနွေးရင်းနဲ့အဖြေရှာဖို့တိုက်တွန်းလိုက်ပါတယ်ဆိုတဲ့ကိစ္စဘယ်သူမှဒါမှားတယ်လို့မပြောကြပါဘူးဒါကိုဘယ်သူမှမကန့်ကွက်ဘူးဆိုတော့အဲဒီဒွန်ပရမုတ်ဝီနာယူကိုအဓိကဝေဖန်တာသူကအာဆီယံဘောင်ထဲကမလုဖဲနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ရတာနဲ့သူကိုလန့်ကိုထွင်ပြီးတော့လေဒါပုဂ္ဂိုလ်တူချင်းသွားပြီးတော့ individual လုပ်တယ်တနိုင်ငံချင်းလုပ်တယ်ဆိုတာကိစ္စကိုဖန်ကြတာပါဟာအရှင်ရဲ့ဘောင်ကိုချိုးဖောက်တယ်လို့သူတို့ပြောကြပါတယ်ဆိုတော့ဒီနေရာမှာတခုပြောရစရာထိုင်းဝန်ကြီးဟာနည်းနည်းအလို့တကြီးဖြစ်သွားတယ်မြန်မာနိုင်ငံကိုသွားတာဟာသူတို့အစိုးရမကြခင်ပြုတ်တော့မယ်နောက်တက်လာတဲ့အစိုးရဟာစစ်ကောင်စီနဲ့အလွန်သင်းမှာမဟုတ်ဘူးအဲ့တော့သူတို့လုပ်နေတဲ့စီးပွားရေးသူတို့အကျိုးအမြတ်တွေသူတို့ဆိုတာမှသူတို့ရဲ့ chronic တွေသူတို့အစိုးရအဆိုင်မှာလူတွေသူတို့အဆိုင်မှာစီးပွားရေးသမားတွေလုပ်နေတဲ့လုပ်ငန်းတွေကိုထိခိုက်သွားမှာစုလို့ဖြစ်တယ်ဆိုတာသိပေါ်လွင်သွားပါတယ်ဒီအတွက်လည်းပဲသူကရှုတ်ချခံရတာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ကတော့သူတွေကောင်းတဲ့ရက်လည်းဘယ်လိုတစုံတရာပေါ်ထွက်လာနိုင်မလားဆိုတာကိုပဲမျှော်လင့်ပါတယ်အာဆီယံပြည်ညာတဲ့ထက်မှာလည်းပဲဒီကိစ္စကိုရှုတ်ချတယ်လို့ပြောမထားပါဘူးအာဆီယံနဲ့ဘာပဲလုပ်လို့အာဆီယံဘောင်တရားလို့ပါဥက္ကဋ္ဌနဲ့ညီနိုင်ပါလို့ပါပြောထားပါတယ်ဆိုတော့ဒါဟာစောစောကပြောလို့နှစ်ပိုင်းပေါ်လေတွေ့ဆုံဆွေးနွေးဖို့အကြံပေးတာကိုတော့ဒီမှာမဝေဖန်ပါဘူးသူရဲ့လုပ်ပုံလုပ်နည်းကိုသာဝေဖန်ခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့
တော့ရှေ့မှာဆက်ပြီးတော့ဟိုပြည်လေလာမဲ့အချိန်အလားအလာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဒါတွေကိုလည်းတစ်ချက်သုံးသပ်ပေးပါအောင
်ရှေ့မှာကျွန်တော်ကတော့ဆိုတော့ကျွန်တော်ကအကောင့်မြင်ပါတယ်ပြည်လေပါစေလို့လည်းကျွန်တော်မျက်နှာဆူတောင်းပါတယ်ကျွန်တော်တို့အခုဆိုရင်အချိန်ကသိကိုဆူဆူရွာတော်တော်ကဟို Sky News ဆိုဘာလို့မှပြတဲ့ documentary ရင်တော်တော်ကိုစိတ်မကောင်းစရာဖြစ်ပါတယ်လူငယ်တွေအသက်ပြီးပြီးတော့ဒါအသေးခံနေရတဲ့ဟာတွေဆိုတော့ဒီဟာတွေအများဆုံးပတ်ပြောက်ဖို့ကတော့ဒီကိစ္စကအဖြေရှာနိုင်ဖို့အဖြေပေါ်ထွက်လာဖို့အရေးကြီးပါတယ်ဒီလိုတိုက်နေလို့ကတော့ဒီတိုင်းဆက်ပြီးသွားနေဖို့မြင်ပါတယ်ဆိုတော့တစ်ဖက်တစ်ဖက်နှစ်ဖက်လုံးကထပ်ပေါက်ပြလာတဲ့ခါမှာတော့ဒီနည်းနဲ့အဖြေရှာမှာပဲပေါ့လေဆိုတော့အဖြေရှာဖို့အတွက်အခုဒေါအောင်ဆန်းစုကြည်တန်းတွေးခဲ့ပြီးတော့လည်းပဲဘာပဲပြောပြောစဉ်းစားကြရလမ်းတစ်ခုတော့ဖြစ်လာပြီဖြစ်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စကိုဆက်ပြီးတော့တိုက်တွန်းလိမ့်မယ်ထင်ပါတယ်သို့သော်လည်းပဲအာဒန်ဒူဆွေနေခွင့်ရှိအောင်အင်းဒီဘက်ကလည်းသူတို့ကလုံးဝပယ်ချထားတာမဟုတ်ပါဘူးဆွေးနွေးထိုင်တဲ့အခြေအနေမရှိသေးလို့သာဖြစ်ပါတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေဖြစ်ပါစီလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်လာရင်တော့အဆင်ပြေဖို့ယူဆရပါတယ်မျှော်လင့်ရပါတယ်ဟုတ
်ကဲ့ပါကျေးဇူးတင်ပါတယ်အခုလိုဆွေးနွေးပေးတဲ့အတွက်ဦးကျော်စံတန်ရှင်ဟုတ်ပါတယ်
VOA မြန်မာပိုင်းရဲ့ခြားရာမင်းနေမနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တသက်ရှင်များရှင် VOA ရဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေသတင်းပတ်စဉ် TV Magazine အစီအစဉ်တွေပြည်တွင်းသတင်းဆောင်မနဲ့ဒီဆက်သွယ်မိမျက်ချက်တွေကိုတမကနိုင်ငံတကာနဲ့ဒေတာရင်းကထူခြားတဲ့သတင်းတွေကိုတော့ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ဖတ်ရှုကြည့်ရှုနားဆင်နိုင်ပါရှင်။အခုတော့လူလူနဲ့ဂျမားရေးအစီအစဉ်မှာတင်ပြထားတဲ့ဂျမားရေးဘူတူတာဘက်ကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာအခုကြုံနေရပြီဖြစ်တဲ့မိုးရာသီမှာအဖြစ်များတဲ့ယောဂါတွေကိုသတိပြုနိုင်ဖို့ဒီတစ်ပတ်ဒေါက်တာတန်စောကလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်ဇူလိုင်လကုန်ပိုင်းကနေစပြီးဩဂတ်လဆန်းပိုင်းအထိမြန်မာနိုင်ငံအနှံ့မှာမိုးရာသီမှုတွေများပြားခဲ့တာပါဒီချိန်ကာလမှာမိုးရာသီမှာအဖြစ်များလေးရှိတဲ့ယောဂါတွေကိုကျူဆိုက်ကာဝယ်ထားကြဖို့လိုမှာဖြစ်ပါတယ်။မိုးရာသီမှာအဖြစ်များတဲ့ယောဂါတွေအကြောင်းကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။မိုးရာသီရောက်လာပြီဆိုရင်ဆရာတို့အဓိကဒီယောဂါတွေနဲ့ပတ်သက်ပြီးတော့သတိထားကြယောဂါ၅မျိုးရှိပါတယ်။နံပါတ်၁ကတော့ဒီမိုးရာသီမှာလေထုထဲမှာဒီ virus bacteria ပိုးမွှားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတယ်တွေ့သူတို့ ਨੇ ပတ်သက်တဲ့အေးမီတုတ်ကွေးနှာစည်းချောင်းဆိုးလေချောင်းတာဒီယောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုတ်ဝေဒနာတွေရာလဲပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေတွေ့ရတယ်နောက်တစ်ခုကအစားအစာနဲ့ရည်နဲ့နောက်တန့်ရှင်းမှုမရှိတဲ့အတွက်ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါအေးယောဂါပေါ့နော်ဒီယောဂတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်တွေနဲ့ပတ်သက်တဲ့ယောဂတွေပေါ့နော်။အထူးသဖြင့်တော့ချင်းကြိုက်ခံရလို့ဖြစ်တဲ့သွေးလွန်တုတ်ကွေးယောဂတို့နော်။ဒီယောဂတွေကမိုးရာသီမှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂကတော့ဒီအဆစ်ရောင်ခံစားနေရတဲ့ယောဂခံစားနေရတဲ့လူတွေကဒီမိုးရာသီမှာအဆစ်ရောင်အဆစ်ကြိုက်ဒါတွေပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ်။
ဝမ်ပြဝမ်ရှော့ယောဂါဟာမိုးရာသီမှာအဖြစ်များတဲ့ယောဂါတွေတဲကယောဂါတစ်ခုဖြစ်ပါတယ်။ဝမ်ပြဝမ်ရှော့ယောဂါမဖြစ်အောင်ဘလူးချက်တွေကိုလိုက်နာဆောင်ရွက်သင့်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဝမ်ရှော့ဝမ်ပြယောဂါမိုးရာသီမှာအဖြစ်များပါတယ်ပေါ့နော်။အဲ့ဒီထဲမှာအကြောင်းချက်တစ်ခုကတော့မိုးရာသီမှာရင်ငောင်ပေါက်ဖွားမှုများတဲ့အတွက်ကြောင့်နော်ရင်နာစာတွေစားမိတာတွေကြောင့်ဖြစ်တယ်။ဒုတိယကတော့ဒီသီးနှံမှဲ့လွန်နေတဲ့နော်အသီးနှံမျိုးတွေစားတောက်မိတာရဲ့စားတောက်တဲ့ရေတန့်ရှင်းမှုအားနည်းတဲ့အချင်းကာလဖြစ်တဲ့အတွက်ကြောင့်ဒီဝန်းလျှောဝန်းပြက်ဝန်းကိုက်ယောဂါတွေဖြစ်တာများတာတွေ့ရပါတယ်။ဒါကြောင့်ဝန်းလျှောဝန်းပြက်ဝန်းကိုက်နဲ့အတူတူပဲစားတောက်ကနေဝင်တဲ့အသေးအောင်သားဝါအေးပိုးနဲ့အသေးအောင်သားဝါအီးအီးပိုးဆိုတာတွေကလည်းဆရာတို့ကစားတောက်ကနေဝင်တာပေါ့နော်။ဒီလိုမျိုးအသေးအောင်သားဝါယောဂါတွေလည်းမိုးရာသီမှာဖြစ်များတာတွေ့ရပါတယ်။ဒါတွေကိုကာကွယ်ဖို့ဆိုရင်ဆရာတို့ကဒီယောဂါပူဝင်ရောက်တဲ့လမ်းကြောင်းဒီအစားတောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစားတောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်။အဲ့တော့ကိုယ်ကိုယ်တိုင်တောက်သုံးစားသုံးမယ်ဆိုရင်လည်းဒါပူပူနွေးနွေးချက်ပြုတ်စားသုံးပြီးတော့ရင်နာမှုမရှိအောင်ဆောင်ရွက်ထားမယ်။ဒီဘက်ကကိုယ်တောက်တဲ့တောက်သုံးရည်ရလည်းတန်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားရမယ်။နောက်အထူးသဖြင့်တော့ဆရာတို့ကပြင်ပစားတောက်ဆိုင်တွေကစားတောက်တွေစားတဲ့အခါမှာဒီစားအတောက်တွေကိုချက်ပြုတ်တဲ့လူတွေအနေနဲ့ကလည်းကိုယ့်ရဲ့စားတောက်ကိုတန်တန်ရှင်းရှင်းဖြစ်အောင်ကိုယ်ဆိုင်ကနေဝယ်ယူစားတောက်တဲ့သူတွေကိုဒီလိုကုသယောဂါတွေမဖြစ်အောင်တန်ရှင်းမှုကိုထူးထူးဆိုင်ရမယ်ဒီ insect ယောဂါထဲမှာပါအကောင့်ထဲမှာပါတယ်ဒီရင်ကောင်ပေါ့နော်မနာအောင်ဆိုပြီးတော့သတိထားပြီးတော့ဒီခွေးရသည်မှာဆောင်ရွက်ပေးဖို့လိုပါတယ်ဒီနည်းနဲ့ဆိုရင်တော့ဆရာတို့ဒီအစာတောက်ကနေကူးစက်တဲ့ဝန်းလျှောဝန်းပြက်အသားအသေးအောင်သားဝါယောဂါတွေဖြစ်ပွားမှုရောကြတာမှဖြစ်ပါတယ်
ဒ
ဒီယာဒီအချိန်ကာလမှာတကွေးရောဂါတွေလည်းကူးစက်ပြန့်ပွားမှုအလွန်များပြားနေတာပါကိုဗစ်တကွေးရောယာဒီတကွေးရောတကွေးရောဂါမျိုးစုံကူးစက်ပြန့်ပွားနေတာကြောင့်တကွေးရောဂါကူးစက်မခံရအောင်ဗီဒီယိုဆိုင်ဆောင်ရွက်တဲ့အချက်တွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်အဲ့တော့ ကူးဆက်အောင်ဆိုပြီးဆရာတို့ကာကွယ်မယ်ဆိုပထမအဆင့်အနေနဲ့ဒီနာစီချောင်းဆိုးဖျားနာဖြစ်တဲ့သူဆီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေဆီကိုကူးဆက်တာမျိုးဖြစ်ပါတယ်ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖျားနာတဲ့လူတွေအနေနဲ့ကိုနာစီချောင်းဆိုးမယ်ဆိုရင်ကိုယ့်ဆီကပိုးတွေတခြားသူတွေကိုမကူးဆက်အောင်အတွက်ကိုဆရာတို့ဒီတ िश ူးစာလေးနဲ့နာစီချောင်းဆိုးတာတွေကိုเนาะအသုံးပြုသင့်ပါတ ကိုဆက်ပြန်တဲ့ထေချာတန်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးရီအပြင်ကိုထွက်တာနေသွားမယ်အဲ့တော့နောက်တစ်ခုကတော့ကာကွယ်ခဲ့တဲ့အခါကကျန်းမာနေတဲ့သူတွေအနေနဲ့ကတော့ဒီကူးဆက်ယောဂပိုးရီခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့အဲ့တော့မဝင်အောင်ကတည်းကသူတို့ကလည်းရေလက်ကိုစနစ်တကျမကြခဏတန့်ရှင်းလုပ်နေရပါဘောเนาะခုနယောဂပိုးရှိတဲ့လူတွေဆီကနေပြန့်နှံ့နေတဲ့ပိုးတွေဟာမိမိလက်ကနေတစ်ဆင့်အစာတောက်စာရင်းနဲ့ရှူရှိုက်မိရင်လည်းပိုးကူးဆက်တာတွေဖြစ်နိုင်တယ်နောက်ကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်ဒါကတော့မိမိခန္ဓာကိုယ်ရဲ့ကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ရဲ့ဝင်ရောက်လာတဲ့ဒီဗိုင်းရပ်စ်ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကအသီးရည်သီးနှံတွေပိုစားပေးရမယ်เนาะအေးအေးဝါးဝါးအိပ်ရမယ်နောက်တစ်ခါကိုယ်လက်လှုပ်ရှားเนาะလေ့ကျင့်ခန်းတွေဆောင်ရွက်ပေးရမယ်လိုအပ်လို့ရှိရင်ဆရာတို့ဒီဗိုက်တာမင် B နဲ့ C supplement เนาะဒါလေးတွေတောက်သုံးပေးတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ခံစွာမြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုအလွယ်တကူတိုက်ထုတ်နိုင်မယ်ဆိုရင်ဆရာတို့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လေဒီအချိန်နည်းငယ်တွင်မှာပဲပြန်လည်ပျောက်ကင်းသွားနိုင်ပါတယ
်။မိုးရေချိန်များတဲ့မိုးရသည့်အချိန်ကာလကိုရောက်ရှိနေပြီဖြစ်တာကြောင့်မိုးရသည့်မှာအဖြစ်များလေးရှိတဲ့ယောဂါတွေကိုတတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါလေ။ကျတော့တန်းစောပါ
ဒီမှာအဖြစ်များတဲ့ယောဂါတွေအကြောင်းသောက်တာတန်ဆောကလူလူနဲ့ကျမရဲ့အစီအစဉ်မှာတင်ပြသွားတာပါရှင်။တသက်ရှင်များရှင်အခုလိုကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေမြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်။ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့အစသာနဲ့လည်းဖတ်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တင်ဆက်နေကြအားကစားကဏ္ဍပါ။အင်္ဂလန်ကဘောလုံးရာသီဖွင့်ပွဲစဉ်ဖြစ်တဲ့ FA Community တိုင်းပြိုင်ပွဲကိုတော့အာဆင်နယ်ကအနိုင်ရသွားပါတယ်။ယူကရိန်းနိုင်ငံကအကြောင်းတွေပြန်လည်တိစောက်ဖို့အတွက်ရမုံငွေပွဲဘောလုံးပွဲတွေကိုကမ္ဘာကျော်ဘောလုံးသမားတွေအများအပြားဝင်ရောက်ကစားခဲ့ကြပါတယ်။ဒီသတင်းတွေနဲ့အတူအမျိုးသမီးကမ္ဘာဖလားဘောလုံးပွဲဖက်ကနောက်ဆုံးအခြေအနေတွေကိုတော့ဒီသတင်းမှတ်ရအားကစားကဏ္ဍမှာကိုရနိုင်ကတင်ပြထားပါတယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကတော့ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေပြီးဆုံးလို့ Quarter Final အဆင့်ကိုရောက်သွားကြပါပြီ။လက်ရှိချန်ပီယံအမေရိကန်အသင်းဒုတိယအဆင့်မှာရှုံးပြီးတော့ပြိုင်ပွဲကနေထွက်လိုက်ရပြီးတော့ဘူးတွဲအင်ရှင်ဖြစ်တဲ့ Australia အသင်း Quarter Final ကိုတက်သွားပြီဖြစ်ပါတယ်။ဒုတိယအဆင့်ရှုံးထွက်ပွဲတွေကိုစနေနေ့ကစပြီးတော့ကစားခဲ့ကြတာမှာစပိန်ကဆွစ်ဇာလန်ကို 5-2ဂျပန်ကနော်ဝေးကို 3-2 နယ်သာလန်ကတောင်အာဖရိကကို 2-2 မရှိနဲ့နိုင်ပြီးအမေရိကန်နဲ့ဆွီဒင်ပွဲမှာအချိန်ပိုအထိဂိုးမရှိသေးကြနေလို့ပယ်နယ်တီကန်ကြတာမှာဆွီဒင်က 5-4 နဲ့နိုင်သွားပါတယ်အင်္ဂလန်နဲ့နိုင်ဂျီးရီးယားပွဲမှာလည်းနှစ်သင်းစလုံးဂိုးမသွင်းနိုင်တာကြောင့်ပယ်နယ်တီကန်ကြတာမှာအင်္ဂလန်က 4-2 နဲ့နိုင်ပြီးတော့ဩစတြေးလျနဲ့ဒန်မတ်ပွဲမှာတော့ဩစတြေးလျက 2-2 မရှိနဲ့နိုင်သွားခဲ့ပါတယ်အင်္ဂါနေ့ကကိုလံဘီယာနဲ့ဂျမေကာပွဲမှာတော့ကိုလံဘီယာက 2-2 မရှိနဲ့နိုင်သွားပြီးတော့ပြင်းထန်တဲ့မော်ရိုကိုပွဲမှာတော့ပြင်းထန်က 4-2 မရှိနဲ့နိုင်ပြီးတော့ quarter final ကိုတက်သွားပြီဖြစ်ပါတယ် quarter final ပွဲတွေကိုတော့လာမယ့်တောက်ကြာနေ့နဲ့စနေနေ့မှာကစားကြမှာဖြစ်ပြီးတော့ Spain နဲ့ Netherlands ဂျပန်နဲ့ Sweden အင်္ဂလန်နဲ့ Colombia Australia နဲ့ပြင်းထန်တို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာအင်္ဂလန်မှာတော့ဘောလုံးရာသီဖွင့်ပွဲစဉ်ဖြစ်တဲ့ FA Community တိုင်းဘောလုံးပွဲကိုတနင်္ဂနွေနေ့ကကစားခဲ့ကြပါတယ်။လန်ဒန်မြို့ကဝမ်ဘလေးကွင်းကြီးမှာ Premier League Champion Manchester City နဲ့ Arsenal တို့ကစားခဲ့ကြပြီးတော့ အန်ဖရာကပယ်နယ်တီနဲ့အနိုင်ရပြီးတော့ community ဒိုင်းကိုရသွားခဲ့ပါတယ်မန်စီးတီးက89မိနစ်မှာဂိုးအရင်သွင်းခဲ့ပြီးတော့ဒဏ်ရာရအချိန်ပို17မိနစ်မှာတော့အာဆနယ်ကခြေပါကိုပြန်သွင်းလို့နောက်ဆုံးမှာတကိုးစီတီးဖြစ်ပြီးတော့ penalty ကန်နာမှာအာဆနယ်က၄ဂိုးတကိုးနဲ့နိုင်သွားခဲ့တာပါ community ဒိုင်းကိုအနိုင်ရလိုက်ပြီးတဲ့နောက်အာဆနယ်နီးပြမိခဲအာတက်တာပြောတာကတော့
It feels great. I don't think it gets much better than winning a trophy in Wembley against the best team in the world and doing it the way we've done it. So, really encouraging.
ကဘာကောင်းဆုံးသင်းကိုဝင်းဘလီမှာနိုင်ရပြီးချန်ပီယံဆုရတာတကယ်ကောင်းတာမရှိပါဘူး။သူတို့ပြန်ကျွန်တော်နိုင်လိုက်တဲ့ပုံစံလေးတကယ်ကိုကောင်းပါလေ။အားတက်စရာပါ
။မက်ဆီဒီနီးပြဂွာဒီယိုလာကတော့ဒီပွဲမှာဒဏ်ရာအချိန်ပို injury time ကို17မိနစ်17မိနစ်လောက်ပေးတဲ့ပုံမှာတော့သူကမချေမနှက်ဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်းအာဆနယ်အသင်းနိုင်သွားတဲ့ပုံမှာတော့သူကချီးကျူးပြောဆိုလိုက်ပါတယ်။
Congratulations Arsenal for the Community Shield trophy. We were close. Good 25-30 minutes the last 15-20.
Arsenal the community dine ya da le twae kong yu ba le. Chinaw ya ga ni ma let lwet le ya da ba. Prathama bai pi ga ni 15 minute 20 lok ga tu ro wa bo kaung pi dutiya bai ma chinaw ro wa bo kaung ma le. Chinaw ya ga ni ma naw so ma ma lut nai ga ba. Penalty ka ne niya ma tu ro wa bo kaung ma le.
အစလောဟာဒီပွဲမှာမန်စီးတီးကိုနိုင်ပြီး community ဒိုင်းကိုရလိုက်သလိုလူအင်အားတွေလည်းဒီနေ့မှာတော်တော်ဖြည့်ထားတာကြောင့်ဒီလာမယ့်ဘောလုံးရာသီမှာ Premier League Champion ဖြစ်နိုင်တယ်ဆိုတဲ့ခံမှန်းချက်တွေလည်းပို့ပြီးတော့များလာနေတယ်လို့ပြောရမှာဖြစ်ပါတယ်ဘောလုံးမှာကြောင်းရှိတဲ့ဘက်မှာတော့မန်စီးတီးအသင်းက German Bundesliga က RB Leipzig အသင်းမှာစကားနေတဲ့ Croatia နောက်တန်းသူ Josko Vardiol ကို Euro 90နဲ့ဝယ်လိုက်ပါတယ်ဘာဒီယိုကိုယူရို90နဲ့ဝယ်ပြီးတော့9နှစ်စာချုပ်ချုပ်လိုက်တယ်လို့မန်စီးတီးကစနေနေ့မှာကြေညာပါတယ်မန်စီးတီးကိုပြောင်းလာတဲ့ပတ်သက်ပြီးဘာဒီယိုပြောတာကတော့
it's just simple you know especially after the perfect season I would say
ဒါတော့ယူရှင်းရှင်းလေးပါပဲမနေ့ကဘောလုံးရသည်ပြီးတဲ့နောက်မှာကျွန်တော်ဒီကိုပြောင်းပြီးမန်စီးတီးကစားသမားအဖြစ်ကစားကိုဆုံးဖြတ်ခဲ့ပါတယ်အကောင်းဆုံးကစားသမားတွေနဲ့တွေ့ပြီးတော့ကဘာအကောင်းဆုံးနီးပြအောင်မှာကစားကိုဆုံးဖြတ်ခဲ့တာပါပြီးတော့ကိုဘက်ဆစ်ကလည်းဒီကိုပြောင်းလာတော့ဒါလည်းကျွန်တော်ဒီကိုပြောင်းလာရတယ်နောက်ထပ်ချက်တစ်ခုပါအခုလိုမန်စီးတီးကိုပြောင်းလာရတဲ့အတွက်ဝမ်းသာပါတယ
်မန်စီးတီးသင်းဟာဗာဒီယိုကိုမခေါ်ခင်မှာသူနဲ့တနိုင်ငံတည်းသားခရိုအေးရှားကွင်းလည်းလူကိုဘက်ချစ်ကိုလည်းချက်စီးသင်းကနေဝယ်ခဲ့ပါတယ်ပရီးမီးယားလိဘောလုံးပွဲတွေကိုတော့ဒီလာမယ့်တောက်ကြနေ့မှာစတင်မှာဖြစ်ပြီးတော့ပထမဆုံးပွဲအဖြစ်နဲ့မန်လီနဲ့မန်စီးတီးတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာယောမဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ဘရာဇီးလ်တိုက်စစ်မှုနေမှာဟာသူအနေနဲ့ PSG အသင်းကနေထွက်ချင်တယ်လို့ပြောလိုက်ကြောင်းပြည်သက်သတင်းမီဒီယာတွေကပေါ်ပြနေကြပါတယ်။နေမှာဟာ PSG နဲ့2025ခုနှစ်အထိစာချုပ်ရှိနေသေးတာဖြစ်ပါတယ်။နေမှာဟာ PSG အသင်းကို2019မှာကမ္ဘာစံချိန်နဲ့ပြောင်းရွှေ့ခြင်းစတာလင်ပေါင်း196တန်းနဲ့ပြောင်းရွှေ့လာခဲ့တာပါ။ PSG အသင်းဟာဒီနှစ်မှာစပိန်နဲ့ဘာစီလိုနာနီးပြဟောင်း Luis Enrique ကိုခန့်ထားပြီးတော့သူအနေနဲ့နေမှာကိုအသင်းမှာဆက်ပြီးတော့သုံးဖို့မသုံးဖို့ဒီနေ့ခါကြကွဲကွဲပြားပြားမတိရသေးပဲဖြစ်နေတာကြောင့်အတင်းကနေထွက်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုဟာဗနွားတူနိုင်ငံကဒီပီလီဘောလုံးလက်ကျင့်ဝင်ကိုပြီးခဲ့တဲ့စနေနေ့မှာဖွင့်လှစ်ပေးခဲ့ပါတယ်ဖီဘာဥက္ကဋ္ဌအင်ဖန်တီနိုဟာဩစတြေးလျနဲ့နယူးဇီလန်မှာကျင်းပနေတဲ့အမျိုးသမီးကွာဖလာဘောလုံးပွဲကိုသွားရောက်ရင်းနဲ့ဒီ Pacific သမုဒ္ဒရာတွင်းကကျောနိုင်ငံတစ်ခုဖြစ်တဲ့ဗရော်ဒူနိုင်ငံကပီလီဘောလုံးလေးကျင့်ခွင့်ကိုသွားရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်ဇန်နဝါရီကကွယ်လွန်သွားခဲ့တဲ့ဘရာဇီးနိုင်ငံကဂွာဂျိုဘောလုံးကမ္ဘာကြီးပီလီကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတိုင်းမှာဒီဘောလုံးကွင်းတွေကိုပီလီရဲ့နာမည်နဲ့ပေးကြဖို့ကိုကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကအဲဒီကတိုက်တွန်းပြောဆိုခဲ့ပါတယ်။ဗရော်ဒူနိုင်ငံကတော့ Pacific ဒေသမှာပီလီရဲ့နာမည်နဲ့ဘောလုံးကွင်းကိုပထမဆုံးလုတ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်ဒီဘောလုံးကွင်းနဲ့အတူပီလီယက်နာမည်နဲ့ပဲလုတ်ထားတဲ့ဒီခနာကိုကြန့်ခိုင်မှုလေ့ကျင့်ရေးအားကစားခန်းမနဲ့စီးကန်းတွေကိုလည်းမစ္စတာအင်ဖန်တီနိုကဖွင့်လှစ်ပေးခဲ့ပါတယ်ခင်ဗျာဒီဘောလုံးကပြန်လဲတိဆောက်ရေးအတွက်ရမဝင်ရှာဖွေတဲ့ Game for Ukraine ဆိုတဲ့ဘောလုံးပွဲကိုတော့ Chelsea အသင်းရဲ့ Stamford Bridge ကွင်းမှာပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်ဘဝကျော် AC Milan နဲ့ Ukraine တိုက်စစ်မှု Andrei Shevchenko ဦးဆောင်တဲ့အသင်းကတစ်ဖက်လက်ရှိ Arsenal နဲ့ Ukraine ပဲနောက်ခံလူ Zinchenko ဦးဆောင်တဲ့အသင်းကတစ်ဖက်ကစားခဲ့ကြပြီးတော့ဒီဘက်မှာတော့ Zola, Seedorf, Gallas, Rebrov, Jens Lehmann, Jermaine Defoe, Jack Wilshere, Peter Cech, Hasselbank, Robert Beers, ကဘာတို့ဆာဗာနဲ့ဆာဗက်စ်ရအစရှိတဲ့ကဘာတော်ဘောလုံးသမားဟောင်းကြီးတွေအပါအဝင်အမျိုးသမီးဘောလုံးသမားတွေလည်းဝင်ကစားခဲ့ကြပါတယ
် Football is the power that unites people and today we'll see the world united
ဝမ်ဆာကမှာတော့ယူကရိန်းသမ္မတဇလင်စကီကဘောလုံးကလူတွေကိုစူးစီးညီညွတ်စေပြီးတော့ဒီနေ့မှာကဘာကြီးစီးစီးလုံးလုံးနဲ့ပေါင်းစည်းညီညွတ်တာကိုကျွန်တော်တို့မြင်တွေ့ခဲ့ရတယ်လို့ပရိသတ်တွေကမိန့်ခွန်းပြောကြားခဲ့ပါတယ်အာဆနယ်နီးပြဟောင်းအာဆန်ဗန်ဂါကဇင်ချန်ကိုရဲ့အသင်းကိုနီးပြဖြစ်လုခဲ့ပြီးတော့ချယ်ဆီအမျိုးသမီးနီးပြအမ်မာဟေးစ်ကတော့ရှပ်ချန်ကိုရဲ့အသင်းကိုနီးပြလုခဲ့ပြီးဒီပွဲမှာတော့တစ်ဖက်နှစ်ဂိုးစီတည်ကြသွားပါတယ်ဇင်ချန်ကိုအသင်းအတွက်ဂိုးတွေကိုတော့မတ်နိုဘယ်နဲ့ဒါရီယိုဆာနာတို့ကသွင်းပေးခဲ့ပြီးတော့ချမ်ပီယံကိုအတင်းအတွက်ဂိုးတွေကိုတော့ Seed of Net Galas တို့ကတကူစီသွင်းပေးခဲ့တာဖြစ်ပါတယ်။ဒီဘွဲကရတဲ့ရမုံဝင်ရီအားလုံးကိုတော့ Ukraine စစ်ပွဲအတွင်းပျက်စီးသွားတဲ့အကြောင်းတွေပြန်လည်တိစောက်ဖို့အတွက်အသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍကိုကြည့်ရှုနားဆင်ခဲ့ရတာပါရှင်။သောတာရှင်များရှင် VOA ကလည်းအခုလိုထုံးလွှင့်ပေးနေတဲ့လူမှုမိတ်ဆွေအစီအစဉ်တွေရုပ်မြင်သံကြားအစီအစဉ်တွေနဲ့အခြားဒီကနအလိုက်အစီအစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ရဲ့ပင်မစာမျက်နှာရဲ့လက်ရာဖက်မှာတွေ့ရတဲ့တိုက်ရိုက်နားဆင်ရဆိုတဲ့အောက်မှာကနအလိုက်ရှာဖွေကြည့်ရှုနားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ငီထိုက်ပြောပြပေးပါရှင
်။မြန်မာနိုင်ငံဆက်အိန္ဒိယအရှေ့မြောက်ပိုင်းမဏိပူပြည်နယ်တွင်မျိုးနွယ်စုပြည်ပခါတွေဟာဆိုရင်မြန်မာနိုင်ငံတွင်မတည်ငြိမ်မှုတွေကြောင့်ဆိုပြီးအိန္ဒိယပြည်ထရေးဝန်ကြီးအာမစ်ရှာကပုတ်ထုနှစ်မှာအပြစ်တင်ပြောဆိုလိုက်ပြီးမဏိပူပြည်နယ်တွင်အငင်းပွားမှုတွေကိုဆွေးနွေးဖြေရှင်းချဖို့လည်းနှစ်ဖက်လုံးကိုတိုက်တွန်းလိုက်ပါတယ်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမီဇိုရန်ပြည်နယ်တဲမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့မဏိပူပြည်နယ်တွေကဒုက္ခသည်ကလေးငယ်8000တရာကျော်ကိုမီဇိုရန်ပြည်နယ်အစိုးရအကြောင်းတွေမှာစီးရင်သွင်းထားကြောင်းဗုဒ္ဓနေ့ကပြည်နယ်ပညာရေးဝန်ကြီးလာချန်ဒရာရာတဲကပြောကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်စီးရင်သွင်းထားတဲ့ကျောင်းသား8000ကျော်ထဲမှာမြန်မာနိုင်ငံကကျောင်းသား6000ကျော်ပါဝင်တယ်လို့လည်းဖော်ပြထားပါတယ်နောက်အာဖရိကနိုင်ငံနိုင်ဂျာမှာပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကအာဏာသိမ်းခဲ့တဲ့စစ်တပ်ကိုဆန့်ကျင်ရေးအတွက်နိုင်ငံရေးသမားတဲ့သဘုံဟောက်တဦးကလှုပ်ရှားမှုဆက်တင်လိုက်ပြီးဒါဆိုရင်စစ်တပ်အုပ်ချုပ်မှုကိုဖွဲ့စည်းဖွဲ့တော်လှန်မဲ့ပထမဆုံးသင်္ကေတဖြစ်ပါတယ်။ဗုဒ္ဓနေ့ကထုတ်တဲ့ကြေညာချက်မှာတော့ Rise Egg Bola ကသူ့အဖွဲ့ဖြစ်တဲ့သမရနိုင်ငံတော်အတွက်တော်လှန်ရေးကောင်စီ CRR ဟာဆိုရင်ဖြုတ်ချကန်သမရမိုဟာမက်ဘဇွန်းကိုပြန်လည်ခန့်ထားဖို့ရည်ရွယ်ကြောင်းပြောဆိုထားပါတယ်။တရုတ်နိုင်ငံကအဆင့်မြင့်နည်းပညာသုံးလုပ်ငန်းတချို့မှာအမေရိကန်ကုမ္ပဏီတွေရင်းနှီးမြှုပ်နှံတာကိုကန့်တလိုက်တဲ့သမ္မတအမိန့်ပြန်တမ်းတရက်ကိုဗုဒ္ဓနေ့မှာအမေရိကန်သမ္မတဂျိုးဘိုက်တန်ကလက်မှတ်ရေးထိုးလိုက်ပါတယ်။တရုတ်နဲ့စီးပွားလက်တွဲလုပ်နေတာကိုလုံးဝဖြုတ်လိုက်တာမဟုတ်ဘဲနိုင်ငံတော်လုံခြုံရေးအတွက်ပြစ်မှတ်ထားတဲ့အရေးယူဆောင်ရွက်မှုတွေကိုလှုပ်ဆောင်ပေးတရုတ်ပြည်သူသမ္မတနိုင်ငံနဲ့ဆက်ဆံရေးမှာဖြစ်နိုင်ခြင်းအန်ဒီအတွေ့ကင်းရှင်းရေးမူဝါဒကိုဆက်လက်လှုပ်ဆောင်နေတာဆိုပြီးအမေရိကန်အရာရှိတဦးကိုကိုကာပေး Writers သတင်းမှာဖော်ပြထားပါတယ်။အမေရိကန်ပြည်တော်စုဟာဝိုင်ပြည်နယ်မော်ယီကျွန်းမှာတော်မီလောင်ကျွမ်းမှုကြောင့်လူ6ဦးသေဆုံးရာကြောင်းတာဝန်ရှိသူတွေကဗုဒ္ဓနေ့မှာပြောပါတယ်။တော်မီလောင်ကျွမ်းမှု3ခုအတွင်းဘေးကင်းရာရွှေ့ပြောင်းမှု13ခုရှိခဲ့ကြောင်းအနောက်မော်ဝီကလဟီနာမြို့ရဲ့မြို့တော်ဝင်ရစ်ချက်ဘိုင်ဆန်ဂျူနီယာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။မိလောင်မှုကြောင့်အနည်းဆုံးလူ2000လောက်ထဏ်ရာရခဲ့ပြီးအများအပြားကိုတော့ဟိုနိုလူလူကိုဆေးကုသဖို့ပို့ဆောင်ခဲ့ရပါတယ်ရှင
်။သတင်းအချင်းချုပ်ကိုမတင်ကြီးထိုက်ကြီးညာခဲ့တာပါရှင်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရင်းမှုကတော့ကိုရဲမွန်ဖြစ်ပြီးအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair El Tayyib တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဒီကနေ့မနေ့6နာရီနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ25 40 51တို့ကနေအပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လန်းပါစေ။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းကောင်ပါ
This program has come to you from the Voice of America, Washington.